Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ4ရက်တောက်ကြန်နေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လူပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ American ဆူရလုပ်ငန်းတချို့ရပ်ဆိုင်ခဲ့တာသတင်းနှစ်ပတ်ပြည်လာဖြစ်တဲ့အတွက်အဆုံးသတ်နိုင်မှုသမတ်တော်နဲ့ Trump နဲ့တွေ့တော်ကောင်းဆောင်နေဒီနေ့မနေ့ဆက်မှတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ပါပပူပိုင်းမော်နဲ့ဒီနေ့ဝင်ရောက်လာတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာတော့မိုးသီးထန်လီပင်းတွေတိုက်ခတ်နေသလိုထိခိုက်ပျက်စီးမှုနဲ့တိုက်ချင်းမှုသတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းစွာတွေမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးစီးချင်းပါတဲ့82နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်ကပထမဆုံးအကြိမ်တဝန်လွှာပေးပို့ခဲ့တဲ့အပေါ်မှာ
အနာရပါတီရဲ့တမရောဟာနိုင်ငံတော်မှာရေးပါတဲ့တောင်းလေးထားဆောင်နေတာဖြစ်တော့ဒီဖွဲ့စည်းနှစ်ခုကြားမှာဒီလိုရင်းနှီးတဲ့ဆက်ဆံရေးရှိတာတော့ကျွန်တော်တို့အကောင့်မှတ်တာရှိ
တယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာတင်ကျောင်းတွေမှာမြန်မာလူလက်ရေးနေနဲ့ပတ်သက်တဲ့အခမ်းအနားတွေနဲ့လှုပ်ရှားမှုတွေကိုကျင်းပခဲ့တဲ့အကြောင်းမြန်မာနိုင်ငံမှာရှိတဲ့အသေးစားနဲ့အလတ်စားဆက်မှုလက်မှုလုပ်ငန်းတွေအနေနဲ့လက်ရှိမှာစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းစရဲစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးရေးရာသိပ္ပံနဲ့နည်းပညာကဏ္ဍနဲ့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်တွေမတင်ဆက်ခင်မှာတောက်ကြနည်းညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါရှင်။
အမေရိကန်ဆူရလုပ်ငန်းတချို့ရပ်ဆိုင်ထားတာတရင်းနှစ်ပတ်ပြည်လာပြီဖြစ်တဲ့အတွက်အဆုံးသတ်နိုင်ဖို့တမန်တော်နဲ့ထရန့်နဲ့လွတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။တိုက်ခန့်ဒီမိုကရက်တစ်ဦးဆောင်တဲ့လွတ်တော်စိတ်ချန်တစ်ဆာချိန်ဆိုပြီးနောက်တစ်နေ့မှာပဲထပ်မံတွေ့ဆုံကိုစီစဉ်ထားတာပါ။ဒီမိုကရက်တစ်ကလူများစုနဲ့ထိန်းချုပ်လိုက်တဲ့အောက်လွတ်တော်ကတော့အဆိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်မယ့်အစီအစဉ်တစ်ခုကိုမနေ့ကပဲအတည်ပြုထားပါတယ်။ဒါပေမဲ့ဗန်ဒိုင်းသုံးစည်းဥပဒေမူကြမ်းမှာအမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကာဖို့တမန်တော်နဲ့ထရန့်ကတောင်းခံထားတဲ့ဒေါ်လာ5ဘီလီယံသုံးစည်းတော့မပါပါဘူး။အလုတ္တဥက္ကဋ္ဌဖြစ်မနေ့ကပဲချန်တစ်ဆာချိန်ဆိုခဲ့တဲ့ဒီမိုကရက်ကိုယ်စားနန်စီပလိုစီကတော့တိုင်းကာမှာမဟုတ်ကြောင်းမနေ့ကပဲပြောခဲ့တာပါ။ဗန်ဒိုင်းသုံးစည်းတွေကိုနယ်စပ်လူညွန့်ရေးအတွက်နည်းပညာနဲ့ဝန်ထမ်းတွေခန့်ထားရမှာတုံ့ဆွဲဖို့လည်းအကြံပြုထားပါတယ်။တယ်လွတ်တော်ဥက္ကဋ္ဌမစ်မက်ကော်နယ်ကတော့အောက်လွတ်တော်ရဲ့အစီအစဉ်ဟာနိုင်ငံရေးကစားကွက်ဖြစ်ဝေဖန်ခဲ့ပေမဲ့ Republican တွေကလူများစုဖြစ်ထိန်းချုပ်ထားတဲ့တယ်လွတ်တော်ကအလားတူဥပဒေကိုပဲပြီးခဲ့တဲ့လတွေကပဲအတည်ပြုထားတာပါ။မနေ့ကအောက်လွတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေမူကြမ်းတွေမှာတော့အစိုးရရဲ့လုပ်ငန်းတချို့ရပ်ဆိုင်ထားတာတွေကိုပြန်လည်လက်ပတ်နိုင်မှုနဲ့အမိမြင်လုံခြုံရေးဝန်ကြီးဌာနကိုဖေဖော်ဝါရီလဆန်းထိအသုံးချအတည်ပြုပေးထားတာဖြစ်ပါတယ်။
ကုန်သွယ်ရေးဆရာတင်မာမှုတွေဖြစ်နေတဲ့တရုတ်နဲ့အမေရိကန်ကြားရှေ့သတင်းပတ်ထဲဆွေးနွေးမယ်ဆိုတဲ့သတင်းတွေကြောင့်အာရှနဲ့ဥရောပဈေးကွက်တွေပြန်တက်နေပါတယ်။ Apple American နည်းပညာကုမ္ပဏီကြီးရဲ့ဝင်ငွေချရှင်မှုနဲ့ကြိုတင်ဝင်ငွေခန့်မှန်းချက်ကလည်းအားတက်စရာမရှိတာကြောင့်ဒီကနေ့တောက်ကြနေအာရှအစုရှယ်ယာဈေးကွက်ဖွင့်ချိန်မှာဈေးတွေပထမကျခဲ့တာပါ။ဒါပေမဲ့ကုန်သွယ်ရေးဆရာဆွေးနွေးမယ့်သတင်းကြောင့် Hong Kong Hang Seng အညွန့်ကိန်းနဲ့ Shanghai Composite အညွန့်ကိန်းတို့နှစ်ရာခိုင်နှုန်းကျော်တက်သွားပါတယ်။တိုကျိုနီကေအညွှန်းကိန်းကတော့ဈေးပိတ်ချိန်မှာ 2.3 ရာခိုင်နှုန်းဈေးကျပြီးတော့ပိတ်သွားပါတယ်။ဥရောပဈေးကွက်မှာလည်းအဓိကအစုရှယ်ယာဈေးတွေ1ရာခိုင်နှုန်းဝင်းကျင်ဈေးတက်ပါတယ်။ကုန်သွယ်ရေးဆွေးနွေးပွဲသတင်းအပြင်အမေရိကန်မှာပြီးခဲ့တဲ့လတုန်းကအလောက်ကင်တစ်တွေတိုးလာတဲ့ဆိုတဲ့သတင်းကြောင့်အမေရိကန်အစုရှယ်ယာဈေးတွေကလည်းနယူးယောက်မြို့ဈေးကွက်မဖွင့်ခင်မှာကိုအတက်ဈေးတွေဖြစ်ခဲ့တာပါ။အခုလောလောဆယ်ဈေးဖွင့်တဲ့အခါမှာလည်းဈေးတွေတက်နေပါတယ်။ iPhone, iPad စတဲ့ Apple ထုတ်ကွန်ပျူတာတွေရဲ့ရောင်းအားတရုတ်နိုင်ငံမှာပြီးခဲ့တဲ့လတုန်းကတိတိကျကျကျဆင်းသွားတယ်လို့ Apple ကုမ္ပဏီကကြာသပတေးနေ့ကထုတ်ပြန်ပြောကြားပေးခဲ့ပြီးတဲ့နောက်မှာကမ္ဘာတဝန်းအစုရှယ်ယာဈေးတွေကျခဲ့တာပါ။ကုန်သွယ်ရေးဆိုင်ရာတင်မာမှုတွေကိုဆွေးနွေးဖို့အတွက် American ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ Beijing မြို့တော်ကိုရှေ့သတင်းပတ်ထည့်လာရောက်ပြီးတော့နှစ်ရက်ဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့တရုတ်အစိုးရကဒီကနေ့ကြေညာခဲ့ပြီးတဲ့နောက်မှာတော့အစုရှယ်ယာဈေးတွေပြန်တက်နေတာဖြစ်ပါတယ်။
ဝန်ကြီးချုပ်အင်္ဂလမကဲပါဝင်ရာနဲ့ချီတဲ့ဂျာမန်နိုင်ငံရေးသမားတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာသတင်းချက်လက်တွေကိုအင်တာနက်တိုက်ခတ်သူ hacker တွေပေါက်ထွင်းရယူခဲ့ကြပြီးတူတာလူမှုကွန်ရက်မှာဖြန့်ဝေခဲ့တဲ့အကြောင်းဂျာမန်ဆွေးရကပြောလိုက်ပါတယ်။ရာနဲ့ချီရဲ့နိုင်ငံရေးသမားတွေထိရှားတဲ့ပုဂ္ဂိုလ်ရဲ့ကိုယ်ရုပ်ကိုယ်စားချက်လက်တွေမှတ်တမ်းမှတ်ရတွေကိုအင်တာနက်မှာဖြန့်ဝေခဲ့တာဖြစ်တဲ့အကြောင်းနဲ့အစိုးရအနေနဲ့အလေးနက်ထားကန့်တွယ်ဆောင်ရနေတဲ့အကြောင်းဗာလင်မြို့မှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ဂျာမန်ဆွေးရပြောခွင့်ရမာတီနာဖတ်စ်ကဒီနေ့ပဲပြောလိုက်တာပါ။ကနဦးစစ်လေးလက်ချက်ရ ဝန်ကြီးချုပ်ရုံးကအရေးကြီးတဲ့သတင်းချက်လက်တွေပေါက်ကြားလာမှတွေ့ရကြောင်းလည်းပြောပါရယ်။နေရာလိပ်စာတွေလက်ကင်ဖုန်းနံပါတ်တွေစာရီကိုရေးချက်လက်မှတ်တမ်းမိတ်တူတွေအပြင်တချို့လူတွေရဲ့ငွေပေးချေမှတ်တမ်းတွေခရက်ဒစ်အကျိုးအကတိနဲ့ပတ်သက်တာတွေကိုပါ Twitter လူမှုကွန်ရက်မှာပြီးခဲ့တဲ့ဒီဇင်ဘာလနဲ့ဖြန့်ခဲ့တာဖြစ်ပေမဲ့ဒီသတင်းပတ်တဲ့ရောက်မှသိခဲ့ကြတာပါ။သတင်းချက်လက်တွေခိုးယူခံရတဲ့အထက်မှာတော့နိုင်ငံရေးသမားတွေသာမကနာမည်ကျော်တွေသတင်းသမားတွေလည်းပါဝင်ပါရယ်။ဖောက်ထွင်းခံရတဲ့သတင်းတွေကိုတော့ဂျာမန်သတင်းစာပါတီနဲ့ RBB ရုပ်မြင်သံကြားဌာနတို့ကအရင်ဆုံးဖော်ပြခဲ့တာဖြစ်ပါတယ်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံရဲ့ရွေးကောက်ပွဲရလဒ်တွေကိုမှန်မှန်ကန်ကန်ထုတ်ပြန်ဖို့အတွက်အမေရိကန်ကတောင်းဆိုလိုက်ပါတယ်။ကွန်ဂိုနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုထိခိုက်အောင်လုပ်တဲ့သူဘယ်သူကိုမဆိုပိတ်ဆို့တန်ခတ်အရေးယူမှဖြစ်တယ်လို့လည်းသတိပေးပါတယ်။ကွန်ဂိုနိုင်ငံရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်မှုတွေကိုချင်းချောက်သူတွေဒါမှမဟုတ်အကျဉ်းပြက်ချဆမှုအကျိုးခံစားနေသူတွေကိုအမေရိကန်ကလက်ခံကြိုးစားမှာမဟုတ်တယ်လို့အမေရိကန်ဗန်နာရေးစနစ်ကနေပြီးတော့အဆက်ဖြတ်ခံရမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရရောဘတ်ပါလာဒီနိုကမနေ့တုန်းကပဲတတိပေးခဲ့တာပါရွေးကောက်ပွဲကော်မရှင်အကြီးအကဲကော်နီလီနန်ဂါကတော့ဒီဇင်ဘာ30ရက်နေ့ကကျင်းပခဲ့တဲ့ဒီသမ္မတရွေးကောက်ပွဲရလဒ်တွေကိုရေတွက်တဲ့လုပ်ငန်းစဉ်တွေနှေးကွေးနေတာကြောင့်ရလဒ်တွေကိုထုတ်ပြန်နိုင်ဖို့အကြံကြားနိုင်ကြောင်းသတင်းတောက်တွေကိုကင်ရှာဆန်မြို့တော်မှာပြောကြားခဲ့ပါတယ်။လမ်းပန်းဆက်သွယ်ရေးဖွံ့ဖြိုးမှုနှိမ်ကြတဲ့ကွန်ဂိုနိုင်ငံတော်ဝန်မဲယုံတွေကနေပြီးတော့မဲအလုံးရဲ့20ရာခိုင်နှုန်းလောက်သာလက်ခံရရှိထားတယ်လို့ပြောပါတယ်။လူတွေကိုကိုယ်တိုင်စုဆောင်ကောက်ယူနေပေမဲ့မဲရေတွက်တဲ့လုပ်ငန်းတွေမှာအထောက်အကူမဖြစ်ဘူးလို့ပဲပြောပါရဲမူလာတော့ကတော့ရွေးကောက်ပွဲမဲရလတ်တွေကိုအင်တာနက်ကနေစုဆောင်းဖို့ကော်မရှင်ကရည်ရွယ်ထားခဲ့တာဖြစ်ပေမဲ့ဒီစနစ်ဟာမဲမတမာမှုတွေလုပ်နိုင်တဲ့အန္တရာယ်ရှိတဲ့ဆိုပြီးတော့အတိုက်အခံတွေကကန့်ကွက်တဲ့အတွက်အစီအစဉ်ကိုဖျက်ခဲ့တာဖြစ်ပါတယ
်ဗျာ VOA American တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 1503ညတိုင်းဒိုမီတာ25 kHz 1783ညတိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီ American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပပတ်ပူပိုင်းမုံတန်းဒီနေ့တိုင်းနိုင်ငံတောင်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်လာရမှာမိုတီထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်နေတယ်လို့ပြည်လည်ပြည်မှာလည်းလှိုင်းကြည့်နေပါရဲ့နှစ်ပေါင်း30အတွင်းအဆိုးဆုံးဖြစ်မယ်လို့ခန့်မှန်းထားတဲ့မုံတန်းဟာဒေသဆန္ဒရှင်မုံလယ်၁၂နာရီ45မိနစ်မှာနှာခေါင်းစီသမရပြည်နယ်ကိုဝင်ရောက်လာတာဖြစ်တဲ့ကြောင်းလဲထိုင်းနိုင်ငံမိုးလူတာဌာနကပြောပါရဲ့ထိုင်းပြည်နယ်ကမှမိုတီထန်စွာရွာသွန်းနေတဲ့အတွက်အာဏာပိုင်ကဂရုသင်္ဘောပြည့်စုံမှုတွေရပ်ဆိုင်းလိုက်တယ်လို့မုံတန်းဟာထိုင်းနိုင်ငံတောင်ပိုင်းကနမေကျော်ပန်းပြေကန့်ချီရေးစီဥတီယူရှာမယ်လို့ခမန့်ထားတဲ့အတွက်ဒေသခံတွေနဲ့ခီးသွားတွေကိုလည်းပေးလို့ရပြောင်းရွှေ့ပေးထားပါတယ်ဒေသခံစံနေချင်းတောက်ချန်နေမုံလပိုင်း2နာရီကနေနောက်တစ်နေ့စင်းနေမနေ့ပိုင်းထိဒေသခံတွေနဲ့ခီးသွားတွေအပြေမထွက်ကြဘူးလေတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ဘာပဲမုံတန်းကမနေ့ကမှအပြည့်သွားမယ်လို့ခမန့်ထားပေမဲ့အင်းဒီချင်းမြန်မာနိုင်ငံကဒေသတော်များမှာမိုးဆက်လက်ရွာသွန်းနေတဲ့အကြောင်းလဲမိုးလေဝသနဲ့ဇလဗေဒညှဉ်းချမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ပင်လယ်ရင်နဲ့ကန်ယူတန်းဒေသတွေမှာတော့မိုးတက်လေပြင်းတွေနဲ့လှိုင်းကြီးနိုင်တဲ့အကြောင်းလဲသတိပေးထားတာပ
ါကနေဒါနိုင်ငံကတရုတ်ဒီပညာကုမ္ပဏီ Huawei ရဲ့အကြီးအကဲမောင်ဝမ်ကျိုးကိုဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းမှာကနေဒါနိုင်ငံသား73ယောက်တရုတ်နိုင်ငံမှာဖမ်းဆီးခံခဲ့ရတယ်လို့ကနေဒါကပြောကြားခဲ့ပါတယ်73ယောက်ထဲက8ယောက်ကိုတော့ပြန်လွတ်ပေးခဲ့တယ်လို့ကနေဒါအစိုးရကကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါဘလို့မှုတွေနဲ့ဖမ်းခံခဲ့ရတယ်လဲဆိုတာကိုတော့အသေးစိတ်ဖော်ပြထားခြင်းမရှိပါဘူးအခုလိုအစိုးရကကြေညာချက်မထုတ်ခင်ကတရုတ်မှဖမ်းဆီးခံရတဲ့ကနေဒါနိုင်ငံသား3ယောက်ပဲရှိတယ်လို့အများသိထားကြတာပါ။အီရန်ပေါ်ချထားတဲ့အမေရိကန်အစိုးရရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးဗန်နာရေးဆိုင်ရာအလွဲအပြောင်းတွေလုပ်ခဲ့တယ်လို့ဆိုတဲ့မန်ဝမ်ဂျိုးကိုဖမ်းဆီးဖို့အမေရိကန်ရဲ့တောင်းဆိုမှုအရကနေဒါအစိုးရကဒီဇင်ဘာ10ရက်နေ့ကသူ့ကိုဖမ်းဆီးခဲ့တာပါ။မန်ဝမ်ဂျိုးကိုဖမ်းဆီးမှုနဲ့ကနေဒါနိုင်ငံသားတွေတရုတ်မှဖမ်းဆီးခံရမှုဆက်ဆက်မှုမရှိဘူးလို့တရုတ်အစိုးရကတကြိမ်ကြာကပြောကြားခဲ့ပါတယ်ဒါပေမဲ့ကနေဒါကတရုတ်နိုင်ငံသားတွေကိုဖမ်းလို့တရုတ်ကကနေဒါနိုင်ငံသားတွေကိုပြန်ဖမ်းတာဖြစ်တယ်လို့ဘေကျင်းအခြေစိုက်အနောက်တိုင်းသံတမန်တွေကတော့တုံ့တက်နေကြပါတယ
်အိန္ဒိယနိုင်ငံမှာကလေးမွေးနိုင်တဲ့အသက်အရွယ်မျိုးသမီးကိုဘာသာရေးအရအထွတ်မြတ်ထားတဲ့နေရာတွေကိုဝန်ဝင်မပေးဖို့ရာဇဝင်နဲ့ချီတားမြစ်ထားတာကိုအံတုပြီးနိုင်ငံတောင်ပိုင်းကဟိန္ဒူဖျားချောင်းနဲ့တတိယမြောက်မျိုးသမီးတူထပ်မံဝင်ရောက်တဲ့အကြောင်းသတင်းတွေဖော်ပြနေပါတယ်ကေလာပြည်နယ်ကဖျားချောင်းနယ်ကိုမနေ့ညပိုင်းမှာပဲအမျိုးသမီးတူထပ်မံဝင်ရောက်ပြီးအချင်းနေရရကိုစောင့်ကြည့်နေတဲ့အကြောင်းလဲဒေသခံရဲရဲရှိသူကိုခုခါပြီးတရားစီရင်ဌာနကဖော်ပြခဲ့တာပါ ပူဇော်ကတော့မဲ့ပစ္စည်းတွေနဲ့အတူအသက်46နှစ်အရွယ်တရီးလင်ငါနိုင်ငံသူအမျိုးသမီးဟိန်းနူဖျားကြောင့်လည်းဝင်သွားတဲ့လွန်ကျွေးမတန်းတင်ကင်မရာကမြင်ကွင်းကိုလည်းရဲတပ်ဖွဲ့ကထုတ်ပြန်ခဲ့တာကိုဒေသခံသတင်းတွေမှာဖော်ပြထားပါတယ်။ကေရလာပြည်နယ်ကတောင်ပေါ်ဖျားကြောင့်တစ်ခုဖြစ်တဲ့ဆာဗရီမာလာကိုဒေသခံရဲတပ်ဖွဲ့ဝင်တွေအဆောက်ရှောင်းနဲ့အမျိုးသမီးနှစ်ဦးဗရုနိကဝင်ရောက်ခဲ့ပြီးတဲ့နောက်မှာတော့ကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တာပါ။ဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြသူလူပေါင်း950ကျော်လို့အိန္ဒိယရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်
။နှင်းဖုံးနေတဲ့မျက်နှာပြင်မျိုးဖြစ်နေတဲ့လကဘာရဲ့မှောင်နေတဲ့ဘက်အချမ်းကိုတရုတ်လာစင်းရင်ငယ် Jade Rabbit 2သွားရောက်စူးစမ်းနိုင်ခဲ့ပါတယ်။ကဘာဘက်ကိုမျက်နှာမူနေတဲ့လကဘာဘက်အချမ်းကိုတရုတ်အာကာသစူးစမ်းရေးရင်ငယ် Changi 4ကြာသပတေးနေ့တုန်းကဆင်းသက်နိုင်ခဲ့ပြီး12နာရီလောက်အကြာမှာပဲလာစင်းရင်ငယ် Jade Rabbit 2ကလကဘာရဲ့မှောင်နေတဲ့ဘက်အချမ်းကိုမောင်းနှင်သွားခဲ့တာပါ။လာစင်းရင်ငယ်ထွက်ခွာသွားလို့ကြံခဲ့တဲ့ဘိန်းရာတွေကိုတရုတ်အာကာသစူးစမ်းရေးအေဂျင်စီကဓာတ်ပုံတွေထုတ်ပြန်ခဲ့ပါတယ်။လာစင်းရင်ငယ်လေးအတွက်သိခဲ့တဲ့ခြေလှမ်းတစ်ခုဖြစ်ပေမဲ့တရုတ်နိုင်ငံအတွက်ကြီးမားတဲ့ခြေလှမ်းကြီးဖြစ်တယ်လို့ဒီလက္ခဏာစူးစမ်းရေးစီမံကိန်းရဲ့အကြီးအကဲကပြောကြားခဲ့ပါတယ်။ Jade Rabbit 2လာစင်းရင်ငယ်မှာဘိန်း6ဘိန်းပါတဲ့အတွက်ဘိန်းတစ်ခုပြတ်သွားရင်နောက်မှာကြံတဲ့ဘိန်းတွေနဲ့ဆက်သွားနိုင်မှာဖြစ်ပါတယ်။တနအီကိုအကွာအဝေးမီတာ200နှုန်းနဲ့အမြန်ဆုံးသွားနိုင်တဲ့ဒီရင်လေးဟာ20ဒီဂရီလောက်မတ်ဆောက်တဲ့တောင်ကုန်းကိုတက်နိုင်တယ်လို့ရှစ်လက်မလောက်မြင့်တဲ့အဖုထစ်တွေကိုလည်းကြော်လွှားသားနိုင်ပါတယ်။လကဘာပေါ်မှာဆင်းသက်နေတဲ့ Changi 4အာကာသစူးစမ်းရေးရင်ကနေပြီးတော့နက္ခတ္တဗေဒနဲ့ဆိုင်တဲ့လေလာမှုတွေကိုလုံးမဖြစ်တဲ့အပြင်လမျက်နှာပြင်ပေါ်မှာဗေဒတ်တတုတွေရှိနေတယ်လဲဆိုတာနဲ့ပတ်ဝန်းကျင်အနေအထားတွေကိုလေ့လာမှာဖြစ်ပါရဲ့ရှင
်။ထိပ်တန်းရောက်မြန်မာနေနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းစာတွေကိုထုတ်လွှင့်ပေးကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးစီးကျင်းပတဲ့82နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပထမဆုံးအကြိမ်တဝန်လွှာပေးပို့ခဲ့တယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အရင်နှစ်တွေကလွတ်လပ်ရေးနေ့တွေမှာတော့အထိမ်းအမှတ်အနေနဲ့ပို့စကတ်တွေကိုပဲနိုင်ငံရေးပါတီတွေစီကိုပေးပို့ခဲ့ရတာကနေဒီတစ်ခေါက်မှာတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကလူကိုယ်တိုင်တဝန်လွှာလာရောက်ပေးပို့ခဲ့တာဖြစ်တယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒီအကြောင်းကို VOA သတင်းထောက်မတ်မီခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
အရင်နှစ်တွေတုန်းကတော့လွတ်လပ်ရေးနေ့မှာပို့စကတ်ကိုပဲပေးပို့ခဲ့ရကနေဒီနှစ်မှာတော့တဝင်းလွားပုံစံဖြစ်တဲ့အပြင်လူကိုယ်တိုင်လာပေးတာဖြစ်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမြို့ညွန့်ကပြောပါတယ်
။ဟုတ်ဒီလိုခင်ဗျာကျွန်တော်အရင်နှစ်တည်းကပို့စကတ်သဘောမျိုးစာလိုက်တာပဲလာတာ။ဒီတစ်ခါကျတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကနေကိုယ်တိုင်လာပြီးပေးတယ်။တော့ပုံစံကလည်းဟိုကျွန်တော်တဝင်းလွားသဘောမျိုးစာနဲ့ပေါ့ဗျာ။အဲ့ဒါကြောင့်ကျွန်တော်တို့ကဒါပမာဆုံးလို့ပြောလိုက်တာပါ။အဲ့လိုဟို postcard သဘောမျိုးပို့တာကတော့အရင်ရှိခဲ့ဘူးလေ။
82နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုဇန်နဝါရီလ4ရက်နေ့ကရန်ကုန်မြို့ဗဟန်းမြို့နယ်မှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုဌာနချုပ်မှာကျင်းပခဲ့တာပါ။တဝင်းလွားမှာပါဝင်လာတဲ့ပတ်သက်ပြီးဒေါက်တာမြွညွန့်က
လွတ်လပ်ရေးနေ့နော်နေတူနေမြန်မာသူကနှုတ်ခွန်းဆက်စကားလေးတစ်ခုမဲ့ပို့လိုက်တာပါသူများ။ကျွန်တော်တို့ဒီလွတ်လပ်ရေးနေ့အတွက်သူနောက်ခေါ်စပါတယ်ဆိုတဲ့အကြောင်းပါပဲခင်ဗျာ
ဒီလိုပေးပို့တာနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကတော့အကောင်းမြင်သုံးသပ်ပြောဆိုလိုက်ပါတယ
်ဟုတ်ဒါကတော့ကျွန်တော်တို့ဟိုအနာယပါတီရဲ့နော်တမရောဟာနိုင်ငံတော်မှာရေးပါတဲ့တောင်းလေးထားဆောင်နေတာဖြစ်တော့ဒီဖွဲ့စည်းနှကူကြမှာဒီလိုရင်းနှီးတဲ့ဆက်ဆံရေးရှိတာတော့ကျွန်တော်တို့အကောင်းမတားရှုမြင်ပါတယ်ခင်ဗျာအဲဒီတော့ဒီနိုင်ငံအတွက်ကောင်းတဲ့နော်အပြုဘောဆောင်နဲ့အရေးကြီးဖြစ်တယ်လို့ကျွန်တော်တို့ကတော့သုံးသပ်ပါတယ်
။မြမအရေးလေးလားသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ဒီလိုတဝင်းလွားပေးပို့တဲ့အပေါ်တိတ်ထူးခြားလှတဲ့ကိစ္စတစ်ခုအဖြစ်မမြင်မိပါဘူး
။လက်ရှိဒီမြမနိုင်ငံရဲ့ဒီမိုကရေစီပြုတင်တောင်းလဲရေးနဲ့ဒီအမျိုးသားပြည်နယ်တက်မြက်ရေးလုပ်ငန်းစဉ်မှာဒီအရေးပဲဆက်ပဲဆက်ဆိုင်ရေးပို့ပြီးတော့ကောင်းလာဖို့ကတော့အရေးကြီးတယ်လို့မြင်တယ်။ဒါတော့လည်းပဲနော်အဲဒီ90ချိန်မြောက်ဒီလွတ်လပ်ရေးနေ့မှာနော်ဒီတက်မတော်ဘက်ကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပေါ့နော်ဒီပါတီအချို့နဲ့တိုင်းရင်းသားပါတီအချို့ကိုတောင်းလာပေးပို့တာကတော့ဒါကလူရိုးလုံးစင်နော်ဟိုတမရိုးကြခြေလမ်းတစ်ခုလိုပဲကျွန်တော်မြင်တယ်ဟိုတိတ်တံမြင်တာလေးပေါ့လေဒါအပြောင်းလဲတစ်ခုတိုးတက်မှုတစ်ခုလို့ပြောလို့ ဖြစ်တယ်လို့ကျွန်တော်မြင်တယ
်။ NLD ပါတီကကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားကို NLD ပါတီဝင်တွေ၊နိုင်ငံရေးပါတီတွေ၊နိုင်ငံတကာတန်တမန်တွေတက်ရောက်ခဲ့ကြပြီးတဝင်းလွှာတွေပြပုတ်ခဲ့ပါတယ်။ဒီကနေ့မှာတမရော်ကာကွယ်ရေးဦးစီးချုပ်ကတခြားနိုင်ငံရေးပါတီတွေစီကိုပါတဝင်းလွှာတွေပြပုတ်ခဲ့တာပါ။VOA ကအတည်ပြုနိုင်တဲ့လောက်မှာတော့ NLD ပါတီအပြင်လူပောင်တက်ပါတီအမျိုးသားဒီမိုကရေစီအင်အားစုပါတီတို့ပါဝင်တယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေကလည်းရန်ကုန်တိုင်းစစ်ဌာနချုပ်ကလူကိုယ်တိုင်လာရောက်ပေးပို့ခဲ့တာကိုလက်ခံရရှိတဲ့အကြောင်းအတည်ပြုပြောဆိုထားပါတယ်ရှင်
။မမေခါတရင်ပေးပို့ခဲ့ရပါတစ်ဆက်တည်းမှာပဲထိုင်းမြန်မာနှင်းဆက်ကရွှေပြောင်းစာတင်ကြောင်းနေမှာလဲမြန်မာလွတ်လပ်ရေးနဲ့ပတ်သက်တဲ့အခမ်းအနားတွေနဲ့လှုပ်ရှားမှုတွေကိုကျင်းပခဲ့တဲ့အကြောင်းကိုနှားဆင်ရပါမယ်။မအေးမာကတရင်ပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ဖြစ်တဲ့တက္ကရိုင်နယ်ကစာတင်ကျောင်းတွေမှာတော့မြန်မာလွတ်လပ်ရေးနေ့နဲ့ပတ်သက်လို့အခမ်းအနားတွေနဲ့ကလေးတွေအတွက်အထင်အမှတ်ပျော်ပွဲရှင်ပွဲတွေအားကစားပွဲတွေကိုလည်းကျင်းပပေးခဲ့တာပါလွတ်လပ်ရေးနေ့နဲ့ပတ်သက်ပြီးဘာကြောင့်ကျင်းပရတယ်လဲဆိုတာကိုတော့ရှေ့ပြောင်းဆရာမများအစည်းအရုံးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကအခုလိုပြောပြပါဗျာ။ဘာ
ကြောင့်ဒီလိုကျင်းပရလဲဆိုတော့ကျွန်တော်တို့ဒီရှေ့ပြောင်းကျောင်းတွေကထိုင်းနယ်စပ်မှာဖွင့်လာတဲ့ဆိုပေမဲ့မြန်မာပြည်ကလာတဲ့တိုင်းရင်းသားလူမျိုးပေါင်းစုံရဲ့အလုံသမားရဲ့အလုံသမားတွေရဲ့စာရင်းတွေဖြစ်ကြတယ်။တို့ဒီတစ်ချိန်မှာဒီကိုပြန်သားကြတဲ့လူသားရင်းမြစ်တွေဖြစ်ကြတယ်။ဒါကြောင့်မို့ဒီကလေးတွေအတွက်လူလည်ရင်းမြစ်ဆိုတာဖြစ်ပေါ်လူလည်ရင်းမြစ်ဖြစ်ပေါ်လာပေါ်လူလည်ရင်းမြစ်ရဲ့တက်ဆိုင်တဲ့အကြောင်းအရာတွေကိုကျွန်တော်တို့ကသိကြရတယ်ပေါ့နော်
။ထိုင်းမြန်မာနယ်စပ်မှာရှေ့ပြောင်းစာတင်ကျောင်းပေါင်း68ကျောင်းနဲ့ကျောင်းခွဲတွေနဲ့ဆိုရင်ကျောင်းပေါင်း80ကျော်ရှိပြီးကျောင်းသားပေါင်း12,000 ကျော်စာတင်ကြားနေကြတာဖြစ်ပါတယ်။လွတ်လပ်ရေးနေ့ကိုတော့မဲဆောက်မှာရှိတဲ့မင်းမဟော်ကျောင်းအပါဝင်ကျောင်းတချို့မှာကျင်းပခဲ့ကြပါတယ်ရှင်
။မှတ်အေးမှာသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံမှာစက်မှုလက်မှုလုပ်ငန်းတွေအခက်အခဲနဲ့ရင်ဆိုင်နေရတဲ့အကြောင်းသတင်းလှကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာရှိတဲ့အသေးစားနဲ့အလတ်စားစက်မှုလက်မှုလုပ်ငန်းတွေအနေနဲ့လက်ရှိမှာစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပြီးရေရှည်ရည်တည်နိုင်မှုအတွက်အစိုးရအနေနဲ့ထောက်ပံ့မှုတွေကိုဒီထက်မကလုပ်ပေးဖို့လိုတယ်လို့ပြောပါတယ်။ဒီကနေ့ကစလို့ရန်ကုန်မြို့ကံတော်ကြီးမျော်စင်ကျွန်းထဲမှာ3ရက်တာကျင်းပပြုလုပ်နေတဲ့ Made in Myanmar ဒေသထွက်ကုန်ရောင်းချပွဲမှာစီးပွားရေးလုပ်ငန်းရှင်တွေကပြောတာပါ။ကိုယ်တိုင်တွားရောက်တင်ယူခဲ့တဲ့ကိုကောင်းဆန်ဟင်းကတင်ဆက်ပေးထားပါတယ်ရှင်
။မြန်မာနိုင်ငံမှာပြည်ဝင်းထွက်ကုန်လုပ်ငန်းတစ်ခုကိုနှစ်နှစ်ကျော်ကြာလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းရှင်ဦးနေဦးကလက်ရှိရင်ဆိုင်နေရတဲ့အခက်အခဲကိုအခုလိုပြောပါရစေ
။ဒီချက်ကတော့ဒီနည်းပညာပေါ့။ကျွန်တော်ဒီ SME လုပ်ငန်းတွေမှာဟိုပထမဆုံးတွေ့ကြရတဲ့နည်းပညာနှစ်ချက်ကတော့ဘဏ္ဍာရေးဆိုတာလေ၃ချက်ကတော့ဈေးကွက်အဲ့၃ခုတော့အဓိကထားပြောတော့နီးပညာဆိုတော့ကျွန်တော်ဒီလုပ်ငန်းတွေမှာလုပ်တဲ့အခါမှာဘယ်လိုစံနေနဲ့ဟာနိုင်ငံတကာစံနေနဲ့မှီတယ်ဘယ်စံနေရနိုင်ငံတကာစံမမီဘူးပဲကေဂျင်းနီးပညာမှာဘယ်လိုပဲကေဂျင်းဟိုပစ္စည်းမျိုးတွေသုံးရမယ်အဲ့လိုဟာမျိုးတွေအဲ့နီးပညာတွေလိုအပ်ပါတယ်နှိမ့်ချက်ကတော့ဘန်နာရေးပေါ့ဘန်နာရေးကတော့ခုနပြောလို့လုပ်ငန်းလေပတ်လာတဲ့အချိန်ကြာလာတဲ့အမျှကျွန်တော်တို့ဟာဒီဟောပေါ့ cash flow ပေါ့လုပ်ငန်းလုပ်ငန်းလိုအပ်တဲ့ငွေပမာဏကလည်းပိုပြီးတော့လိုလာပါတယ်။သုံးချက်ကတော့ဈေးကွက်ပေါ့။ဈေးကွက်ဆိုတဲ့အခါမှာအခုကျွန်တော်တို့ကတယောက်ချင်းစီပဲစူးစမ်းနေရတဲ့အခါမျိုးမှာဒီပြည်တွင်းဈေးကွက်ပဲဖြစ်ပြည်ပဈေးကွက်ပဲဖြစ်ကျွန်တော်တယောက်ချင်းစူးစမ်းတဲ့အခါပေါ့နော်။ဒီနိုင်ငံတော်ကလည်းဘာမှဟိုပံ့ပိုးပေးမှုမရှိတဲ့အခါမျိုးမှာကျွန်တော်တို့ကဒီဈေးကွက်ရရှိဖို့ကဟိုတော်တော်လေးအထက်ကဲရှိပါတယ်။
ရွှေစီတော်ပဲတန်စီလုပ်ငန်းကမှစုစုမြက်ကတော့အစိုးရအနေနဲ့တောင်သူတွေကိုဒီပညာထောက်ပံ့ပေးမှုတွေလိုအပ်တယ်လို့ဆိုပါတယ်
။အမတို့ဘက်တွေကကြတော့အတူတပင်အဲ့လိုမျိုးဒီ FTA ကိစ္စတွေပြောရပြီဆိုလို့ရှိရင်တခြားအဲ့လိုမျိုး licensing ကိစ္စတွေမှာနည်းနည်းအဲ့လို shop ပေါ်တာမ shop ပေါ်တာထက်လုပ်ငန်းတွေကိုလုပ်တဲ့အချိန်မှာနည်းနည်းမြန်မြန်ဆန်ဆန်လေးတွေကူညီပေးနိုင်တယ်ဆိုလို့ရှိရင်တော့ပိုပြီးကောင်းတာပေါ့။ဘာလို့ဆိုတော့ဒါကျမကြီးရစစ်တယ်ဆိုတာလက်စစ်တဲ့ကိစ္စပဲလေ။အဲ့တော့shop ပေါ်တာမ shop ပေါ်တာမပြောချင်ဘူး။ဒါပေမဲ့အဲ့လိုမျိုးဟိုလုပ်ငန်းတွေပုံမြန်အောင်လို့ကူညီပေးနေရင်တော့ပိုကောင်းတာပေါ့နော်
။ဇန်ကုန်မြို့ကနော်ကြီးမြို့ရှင်ကျွန်းထဲမှာဒီကနေ့ကစပြီး3ရက်ကြာကျင်းပမယ့်မင်းအင်မြန်မာအပွဲကျင်းပပြုလုပ်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးစီစဉ်သူမတ်စုဟီမေကအခုလိုပြောပါရယ်
။ဟုတ်ကျွန်တော်တို့ဒီတကယ်ချင်းတောင်းရတိုင်မြင်ရတယ်ပေါ့နော်။ဒီတမဖြစ်တဲ့ပစ္စည်းလေးတွေကခုနောက်ပိုင်းအရင်အခုမှကောင်းလာတယ်ပေါ့။ရန်ကုန်တို့လိုမျိုးပေါ့နော်။တခြားပစ္စည်းလေးတွေကလည်းအရင်သိမိရတယ်။နိုင်ငံတကာနဲ့ရေမောင်တန်းနိုင်တဲ့ပစ္စည်းလေးအများကြီးရှိတယ်။အဲ့တော့ကြတော့ပစ္စည်းတစ်ခုရှင်လာရဆိုလို့ရှင်ပေါ့နော်။ပြည်တွင်းနဲ့ပြည်ပနဲ့ဆိုလို့ရှင်ဈေးလည်းတိတ်မကွာဘူးရှင်။ပြည်တွင်းမျိုးကိုပဲအားပေးစီခြင်းနဲ့ပြီးတော့ဒီပစ္စည်းလေးကိုတနေရာထဲမှာတစုတူဝေးတယ်ရှိစီခြင်းနဲ့ပေါ့နော်။အဲ့တော့မှလာကြည့်ရလူတွေကလည်းအော်ဒီလိုမျိုးအများကြီးရှိတယ်ဆိုတော့တခြားလည်းအဝဲနဲ့ဆရာရယ်ပေါ့။အခုညီမတို့ဒီပြည်မှာရှိတဲ့ပစ္စည်းကောင်းလေးဆိုရှင်ဆိုရှယ်မီဒီယာမှာပေါ်လိုက်ပြီးနောက်ထပ်သူ့ထက်ကောင်းသူ့လိုမျိုးကောင်းတဲ့ပစ္စည်းတစ်ခုရှိလို့ရှင်လို့ဆန်းကမိမ့်မိမ့်သွားတာမျိုးရှိရပါတော့အဲ့တော့ကြာပြန်ပြီးမေ့သွားတာမျိုးရှိရအဲ့တော့ဒီမှာ ဒီဆိုင်ပွဲမေးပြမှာပွဲကိုလှုပ်ချင်အားဖြင့်ဒီဆိုင်ငယ်ရှင်တနေရာထဲမှာတစုတစီတွေ့သိကြလို့ပါရှင့
်အခုလိုဇေယောင်းပွဲတော်တွေကနေတဆင့်နိုင်ငံတကာဇေယောင်းပွဲတွေပြပွဲတွေကိုပါပါဝင်ပြသနိုင်ဖို့လှုပ်ဆောင်နေတယ်လို့စပုတ်ကြည့်ကြရင်းနဲ့စစ်စေးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါ်အေးဝင်းကအခုလိုပြောပါတယ်
ပွဲကိုနိုင်ငံသားတွေကလည်းကြည်နေတာရောက်ရှိနေတဲ့ပြည်တွင်းနိုင်ငံသားတွေကလည်းပြန်မိတ်ဆက်ပြီးတော့ FDI တွေနဲ့ချိတ်ပေးတာ export လုပ်တာဓာတ်တွေလည်းကျွန်တော်တို့အများကြီးတွေ့ရတယ်။နောက်ဒီမှာကျွန်တော်တို့စုတွေလည်းပြန်ခိုင်းပြီးတော့အောင်မြင်တဲ့လူတွေဆိုလဲဒါကျွန်တော်တို့က international market ကိုပါသူတို့ trade fair တွေခေါ်သွားတာပေါ့နော်ခေါ်သွားတော့သူတို့တွေလည်းဒါဒီမှာစာတွေလည်းရတယ်။နောက်ဒီ international ရဲ့ practice တွေအတွေ့အကြုံတွေဓာတ်တွေလည်းပိုသိလာတာပေါ့နော်။အဲ့တော့ကျွန်တော်တို့ကတော့သူတို့ကိုအများကြီးမျှော်လင့်ထားတယ်
။ Made in Myanmarဒေသထွက်ကုန်ဈေးရောင်းပွဲမှာတော့ဒေသထွက်ကုန်ပစ္စည်းတွေလက်မှုပစ္စည်းတွေစားသောက်ကုန်တွေရောင်းချနေပြီးစီးပွားရေးလုပ်ငန်းရှင်တွေရဲ့စကားဝိုင်းတွေဆွေးနွေးပွဲတွေလည်းပြုလုပ်တော့မှာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကပြည်တွင်းစက်မှုလုပ်ငန်းအများစုဟာအသေးစားအဆက်မီလုပ်ငန်းတွေဖြစ်ပြီးတွင်းကုန်အစားထိုးအတွက်ဆောင်ရွက်နေတဲ့လုပ်ငန်းကအများစုဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ရင်တင်ပြပို့ထားရပါရှင်အခုတော့မနေ့ပြန်စနေညဓာတ်ရိုက်လေလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိပေးပြရစီရှင်
တော်တော်ကျင်များရှင်စစ်ထောက်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးခင်ကအခမ်းအနားတစ်ခုမှာအယုအသေးသေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်ဝေဖန်တမ်းတွေထွက်ပေါ်ခဲ့ပါတယ်အချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြားရင်းနှီးရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အယုသားပြန်လည်တည်ငြိမ်ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါမျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစာရာတွေကိုဘယ်လိုပုံစံနဲ့တည်ဆောက်သင့်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ romis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။မနေ့ပြန်စနေညဓာတ်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်လွှတ်တော်အသစ်အတွက်အလုပ်လုပ်တဲ့နေရာမှာအပြန်အလှန်လေးစားမှုရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့အောက်လွှတ်တော်ဥက္ကဋ္ဌအသစ် Nancy Pelosi ကအကြောင်းဆိုလိုက်ပါတယ်။ကြာသာပြီးနေ့ကပြုလုပ်တဲ့ကျန်းသက်စာချိန်ဆိုပွဲအတွင်းလွှတ်တော်အမတ်တွေကို California အောက်လွှတ်တော်အမတ် Pelosi ကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်လွှတ်တော်အနေနဲ့လည်းအမေရိကန်ပြည်သူတွေအတွက်အလုပ်လုပ်ကြဖို့သူမကတောင်းဆိုလိုက်ပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုရင်နိုင်ကပြောပြပေးမှာပါ။
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့ Nancy Pelosi ဟာကြာသပတေးနေ့ကအောက်လွှတ်တော်မှာမိန့်ခွန်းမပြောခင်ဒီအောက်လွှတ်တော် Republican ခေါင်းဆောင် Kevin McCarthy ကနေပြီးတော့လွှတ်တော်ဥက္ကဋ္ဌရဲ့အသုံးပြုတဲ့သူကိုလက်ခံရယူခဲ့ပါတယ
် When our new members take the oath our Congress will be refreshed and our democracy will be strengthened
လွှတ်တော်မှာအမတ်အသစ်တွေကျန်းသက်စွာကြီးစိုးကြတဲ့အခါသူတို့ရဲ့အပြုသဘောဆောင်တဲ့အကောင်းမြင်ဝါဒအတွေ့အခေါ်အယူဆနဲ့မျိုးချစ်စိတ်ဓာတ်တွေကြောင့်မလို့ကျမတို့ရဲ့ဒီမိုကရေစီဟာပိုပြီးရှင်သန်ခိုင်မာမှာဖြစ်တယ်လို့ကွန်ဂရက်လွှတ်တော်ကလည်းအားသင့်လောက်နိုင်မှာဖြစ်ပါတယ်
။အမျိုးသမီးလွှတ်တော်အမတ်တရားကျော်ပေါင်ဝင်တဲ့ဒီအောက်လွှတ်တော်ကိုဦးဆောင်ရမယ့်အတွက်သူ့အနေနဲ့ဂုဏ်ယူရဲလို့လဲကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်လွှတ်တော်အမတ်ဖြစ်တဲ့ဥက္ကဋ္ဌဘလိုစီကပြောပါတယ်။ဒါဟာအမေရိကန်လွှတ်တော်သမိုင်းမှာအမျိုးသမီးအမတ်အရေးအတွက်အများဆုံးဖြစ်တယ်လို့အမျိုးသမီးတွေစတင်မဲပေးခွင့်ရတာအကျဉ်းတရားမြောက်လည်းဖြစ်ပါတယ်။အောက်လွှတ်တော်အမတ်ဒီအနေနဲ့လဲကိစ္စရပ်တွေကိုဖြေရှင်းဖို့အတွက်ပူးပေါင်းဆောင်ရွက်ကြဖို့နဲ့တကယ်လို့ကိုကသဘောမတူခဲ့ရင်လဲတခြားသူတွေရဲ့အမြင်သဘောထားတွေကိုလေးစားဖို့ဥက္ကဋ္ဌဘလိုစီကတောင်းဆိုလိုက်ပါတယ
် I pledge that this Congress will be transparent, bipartisan and unifying that we will seek to
ဒီ Congress တော်ကြီးမှာရှိတဲ့ပါတီကြီးညက်စလုံးအပြင်နိုင်ငံတော်လုံးကမတူကွဲရတဲ့သဘောထားရှိသူတွေကိုကျမတို့လက်လန်းမြည်အောင်ကြိုးစားကြမှာဖြစ်လို့ပွင့်လင်းညင်သာမှုနဲ့ပါတီဆွဲမထားဘဲသွေးစည်းညွညွအောင်တာဝန်ထမ်းဆောင်ပါမယ်လို့ကျမဂရုတစာပြုပါရစေ
။အောက်လွှတ်တော်လူနည်းစုခေါင်းဆောင်မကာတီကလည်းပူးပေါင်းဆောင်ရွက်သွားဖို့ကိုဂရုပြုလိုက်ပါရစေ
။ We're now entering a period of divided government. But that is no excuse for gridlock or inaction.
ကျွန်တော်တို့အခုဆိုရင်သဘောထားကွဲပြားတဲ့အုပ်ချုပ်ရေးအစိုးရအချိန်ကာလတွေကိုဝင်ရောက်လာပါလေ။ဒါပေမဲ့ဒါကရှေ့မတွန်းတော့မဆုံးနဲ့အလုံးမဖြစ်နေတာတွေအတွက်စင်ကြေပေးစရာကိစ္စမဟုတ်ပါဘူး။ကျွန်တော်တို့ကတောင်းတဲ့တော့အပြန်အလှန်ပြစ်တင်တုံ့ပြန်နေကြတာတဲ့ပို့ပြီးတော့ပြည်ပြည့်စုံတဲ့ပြည်ထောင်စုကိုတည်ဆောက်တဲ့နေရာမှာအကောင်းဆုံးလုပ်နိုင်သူတွေပါ
ဒ Dabi American Tamaran from Garland, Nancy Pelosi, Aldo Ogata, Pina, Dudia, Chen, Pian, Yuichi, Kangaya, Pomatuni, Neko, Ures, Ovido.
So hopefully we're going to have a lot of things that we can get done together, and I think it's actually going to work out. I think it'll be a little bit different than a lot of people are thinking.
ကျွန်တော်တို့အလုပ်တွေအတော်များများအတူပြီးမြောက်လုပ်နိုင်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ထားပြီးအမှန်တကယ်လည်းအလုပ်ဖြစ်မယ်လို့ထင်ပါတယ်။လူတွေတော်တော်များများထင်နေတာနဲ့မတူပဲနည်းနည်းကွဲလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ Nancy Pelosi အတွက်ဂုဏ်ယူပါတယ်
။အောက်လတော်ဥက္ကဋ္ဌအတွက်ပထမဆုံးလုပ်ရမယ့်အလုပ်တွေကတစ်ခုကတော့အခုဆိုရင်တဲ့နပတ်ကြာရှိသွားပြီဖြစ်တဲ့အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းနေတာကိုအဆုံးသတ်နိုင်ဖို့အတွက်သမ္မတထရမ့်နဲ့နေသက်လုံခြုံရေးကိစ္စသဘောတူညီမှုရဖို့ဖြစ်ပါတယ်။လွှတ်တော်မှာရှိတဲ့ဒီမိုကရက်တွေကတော့အမေရိကန်မက္ကဆီကိုနေသက်တခြားတိုင်းကာဖို့ကိစ္စအတွက်ငွေသုံးပြုဖို့ကိစ္စကိုသဘောမတူကြပါဘူး။သမ္မတထရမ့်ကတော့နေသက်တိုင်းကာဖို့အတွက်လိုအပ်နေတဲ့အမေရိကန်ဒေါ်လာ5ဘီလီယံမပါဝင်တဲ့အတွက်အစိုးရ3စိတ်ကိုလက်မထိုးဘဲနဲ့ညှဉ်းဆန်နေပါတယ်။ဒါပြင်ဒီမိုကရက်တွေနဲ့ရီပပ်ဘလစ်ကန်တွေဟာရာသီဥတုပြောင်းလဲမှုဆန်ရကိစ္စရဲ့ဒီမှာလဲသဘောထားတွေကွဲလွဲနေပါတယ်။ဒီမိုကရက်တွေကတော့သူတို့အနေနဲ့တန့်စင်တဲ့စွန့်နေတီဆောက်ပြီးအလုပ်ကင်ကောင်းတွေဖန်တီးနိုင်အောင်ကြိုးပမ်းသွားမယ်လို့မစ်ဖလိုစီကပြောပါတယ်။ဒါပေမဲ့သမ္မတထရမ့်ကတော့ရင်းနဲ့လေသူကိုညဉ့်ညမ်းစေမဲ့အကြောင်းမီးသွေးလုပ်ငန်းတွေကိုအားပေးနေတာပါ။ဒါပြင်နန်စီဖလိုစီကတော့အမေရိကန်ဒီမိုကရေစီစနစ်အတွက်ကြောရိုးဖြစ်တဲ့လူလက်တန်းစားအမေရိကန်တွေကိုအကောက်အွယ်အထောက်ပံ့တွေပေးနိုင်ဖို့အတွက်ကြိုးပမ်းကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ကဘာတလွားရာသီဥတုပြောင်းလဲမှုနဲ့တွေ့ကြုံနေရတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။ဒီနေ့ကဘာကြီးမှာအကျဉ်းရေအတွက်များများနဲ့ပြင်းထန်တဲ့ရာသီဥတုဆိုးဝါးမှုတွေမှာဥတုရာသီပြောင်းလဲမှုကိစ္စဟာအဓိကနေရာကပါဝင်နေပါတယ်။2018ကုန်ဆုံးပြီးသွားချိန်မှာတော့ရာသီဥတုထူးခြားဖြစ်စဉ်တွေဟာကဘာနေရာအနှံ့မှာပုံမှန်တိုင်းလိုဖြစ်လာတာကိုတွေ့ရပါတယ်။ Kevin Enos သတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြပေးပါမယ်ရှင်။
2018နှစ်ကုန်ပိုင်းကမ္ဘာနေရာအနှံ့မှာရာသီဥတုဟာပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။ခရစ်စမတ်ကာလအလွန်အမေရိကန်အလယ်ပိုင်းကိုနှင်းမုန်တိုင်းတိုက်ခဲ့ပြီးတချို့နေရာတွေမှာနှင်းလက်မ30ကျော်ကျခဲ့တဲ့အတွက်လမ်းတွေပါပိတ်ထားခဲ့ရပါတယ်။အဲဒီမုန်တိုင်းကြောင့်ပဲအမေရိကန်တောင်ပိုင်းမှာတော့အကြီးအကျယ်ရေကြီးခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနာဒေသခံရောဘတ်ဖာရက်ကအခုလိုပြောပါတယ်
။ There were the
ကျွန်တော်ကတောင်ချင်းသားအိမ်လေးတွေပါ။ရေဒလဟော့စ်ထိုးစီလာပြီးကားဝလောင်းတွေဝင်ပါတယ်။ကိုယ်တော်နဲ့မှာပါရေတွေလည်းကြီးကုန်ပါလေ
။အိန္ဒိယနိုင်ငံကက်ရှမီးယားဒေသဟာဆောင်းရာသီအေးဒတ်ကြောင့်လူသိများပြီးဒီနှစ်မှာတော့ရေခဲအမှတ်အောက်အနှုတ်16ဒီဂရီဆယ်စီယပ်ရှိခဲ့တဲ့အတွက်အကျန်းခံနိုင်တဲ့သူတွေတောင်အသက်အန္တရာယ်နဲ့ရင်ဆိုင်ခဲ့ရပါတယ်။အိန္ဒိယကက်ရှမီးယားဒေသခံမိုဟာမက်ယာကုတ်ကအခုလိုပြောပါတယ
်။အနှုတ်16လောက်ဒီအေးတဲ့ဆိုတော့28နှစ်မှတစ်ခါဖြစ်တယ်လို့ကြားဘူးပါလေ။ဥပမာမနစ်ကမဖြစ်ပါဘူး။ကျွန်တော်ဘဝတစ်ကျော်လုံးမှာဒီဇင်ဘာလအခုလောက်အေးတာမျိုးမကြုံဘူးပါဘူး
။တစ်ချိန်တည်းမှာပဲဩစတြေးလျမှာတော့မကြုံဘူးအောင်ကြာတဲ့အပူလှိုင်းနဲ့ရင်ဆိုင်နေရပြီးရေငတ်နေတဲ့ခွာလာလိုဘသူ့ကိုမဆိုရေတိုက်ရတဲ့အချိန်တွေကြုံနေရပါတယ်။နိုင်ငံရဲ့တချို့နေရာတွေမှာအပူချိန်က40ဒီဂရီဆယ်စီယပ်နဲ့အထက်ကိုရောက်နေပြီးတော့နာမည်ကြီးဘွန်ဒီကန်းကြီလိုနေရာမျိုးတွေမှာတော့အပူတန်ကခံရခံနေပါတယ်။ဂျာမန်ကဘာလက်ခီးသွားဧည့်သည်အလက်ဇန်ဒါဒရရှာကအခုလိုပြောပါတယ
်
တကယ်တော့ကျွန်တော်ကဒီနေ့မှမဲဘုံကနေစစ်နီကိုရောက်လာတာဗျမနစ်ကຫນွေထက်ဆိုင်မဲဘုံမှာတော့ပူပူပါတယ်အခုလည်းပူတာပါပဲကျွန်တော်ကသဘင်အနေနဲ့ဂျင်ဂျာဆိုတော့သူများတွေထက်ကိုယ့်ဘာသာကိုပိုကူးဆက်ရတာပေါ့
လာမယ့်နှစ်တွေမှာရာသီဥတုပြောင်းလဲမှုကြောင့်ပြင်းထန်တဲ့ရာသီဥတုတွေဆက်ဖြစ်နေမယ်တန်မှန်ထက်ပိုတဲ့အပူချိန်တွေဆက်ဖြစ်နေမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ခင်ဗျာ
ဒီဘွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ဒီကနေ့အတွက်သတင်းစာရီကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ငံဘက်ကိုထုတ်လွှင့်တဲ့အခါမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သိပ္ပံနဲ့နည်းပညာကဏ္ဍနဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လင်းပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လည်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA ရဲ့တောက်ချာနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 2532တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွက်မှာတော့အမျိုးသမီးကဏ္ဍတုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်တဲ့အခါမှာအစိုးရအပြောင်းလဲနှစ်နှစ်အတွင်းမြန်မာနိုင်ငံသိပ္ပံနဲ့နည်းပညာကဏ္ဍတိုးတက်မှုရှိပါသလားဆိုတဲ့အပေါ်မှာ
ရွေးကောက်ပွဲအစိုးရတွေပြောင်းပြီးနှစ်နှစ်ကြာလာတဲ့အချိန်မှာပြန်ကြည့်လိုက်တဲ့ခါကျတိုးတက်မှုတွေအများကြီးကိုမြင်လာရတယ်။ဒါပေမဲ့အဲ့ဒါတွေကဘယ်လိုခေါ်မလဲတင်းစားရှင်းလင်းပွဲတွေပါတယ်မှာလဲကျွန်တော်တို့မတွေ့ရတော့သီရိချာချာကြီးမသိနေဘူး
။ဂျပန်အနဝါဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူနဲ့ဒေါက်ခင်မျိုးတက်တို့ဆွေးနွေးတုံ့တက်ထားတာကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့အမျိုးသမီးရေးရာကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်။American Outlet ဥက္ကဋ္ဌဖြစ် California ပြည်နယ်က Democrat Outlet အမတ် Nancy Pelosi ဟာ January 3ရက်နေ့မှာ116ကြိမ်မြောက်လွှတ်တော်တင်မှာတင်မြှောက်ခြင်းခံခဲ့ရပါတယ်။သူဟာ American နိုင်ငံရေးသမိုင်းမှာဒုတိယအကြိမ်အမျိုးသမီး Outlet ဥက္ကဋ္ဌဖြစ်တင်မြှောက်ခံရသူလည်းဖြစ်ပါတယ်။သူ့ရဲ့နိုင်ငံရေးလောကကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြပေးထားပါရဲ့ရှင်။
The Honorable Nancy Pelosi of the State of California, having received a majority of the votes cast, is duly elected Speaker of the House of Representatives for the 100th
California Honorable Nancy Pelosi ha me mya su go ya shi lai de twe Honorable Okkhata phi 116 jing myaw hlut daw ma ti myaw chin khan ya ba de lu January 3ရက်ဂျာတာဘီနေ့ကလွတ်တော်ရေးရာတာဝန်ခံကအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်။116ကြိမ်မြောက်အောက်လွှတ်တော်မှာအမနေရာ435နေရာနဲ့ဒီမိုကရက်တစ်ဘက်က235နေရာနဲ့ရီပပ်ဘလစ်ကန်ဘက်က196နေရာရရှိလိုက်တဲ့အတွက်54ရာခိုင်နှုန်းနဲ့ဒီမိုကရက်တစ်ဘက်ကအောက်လွှတ်တော်ကြီးစိုးမှုကိုရရှိလိုက်တာဖြစ်ပြီးဂျာတာဘီနေ့ကနန်စီပလိုစီကိုအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးကြောက်တင်မြှောက်လိုက်တာပဲဖြစ်ပါတယ်။အထက်လွှတ်တော်မှာတော့အမတ်နေရာ100အနည်းဒီမိုကရက်က45ဦး၊ရီပပ်ဘလစ်ကန်က53ဦးနဲ့ဒီစည်းပုဂ္ဂလကက2ဦးရှိတဲ့အတွက်ကြောင့်အထက်လွှတ်တော်ကိုရီပပ်ဘလစ်ကန်တို့ကကြီးစိုးတာဖြစ်ပါတယ်။ဒါကြောင့်အခုလက်ရှိလွှတ်တော်အနေထားဟာ check and balance ဆိုတဲ့တစ်ဖက်နဲ့တစ်ဖက်ထိနှိနှိုင်းဖို့တက်တမ်းပွဲရွေးကောက်ပွဲကနေမဲဆန္ဒရှင်တွေကမဲပေးခဲ့ကြတာဖြစ်ပါတယ်။နန်စီပလိုစီနဲ့သမ္မတဒေါ်နယ်ထရမ့်တို့ကတော့အမေရိကန်မက္ကဆီကိုတတိုင်းကြီးဆောက်လုပ်ရေးနဲ့ပတ်သက်လို့သူတောင်းထားတဲ့ဒေါ်လာ5ဘီလီယံမရတဲ့အတွက်ကြောင့်ထိတ်တန့်ရင်ဆိုင်မှုတွေတွေ့ကြရပြီးအမေရိကန်အစိုးရတစ်စိတ်တပိုင်းပိတ်ခဲ့ရတဲ့အခြေစိုက်နေတာပါဒါပေမဲ့နန်စီပလိုစီနေနဲ့ဒုတိယကြိမ်မြောက်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်ရွေးကောက်တင်မြှောက်ခြင်းခံခဲ့ရတာကတော့
I just want to start off by congratulating Nancy Pelosi on being elected Speaker of the House.
အတော်လေးအပြောင်းလဲရှိလာမှာပါကျွန်တော်နန်စီရဲ့ကြီးမားလာတဲ့အောင်မြင်မှုကိုချီးကျူးပါတယ
်တကယ်တော့အောက်လွှတ်တော်ဥက္ကဋ္ဌရာဒူဟာအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေမှာသမ္မတနဲ့ဒုတိယသမ္မတပြီးရင်နိုင်ငံမှာတတိယဩဇာအရှိဆုံးသောရာဒူပဲဖြစ်ပါတယ်သမ္မတနဲ့ဒုတိယသမ္မတတစ်ခုခုဖြစ်ခဲ့သောသူကသမ္မတရာဒူကိုဆက်ခံရမှာဖြစ်ပါတယ်နန်စီပလိုစီဟာအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ဒီတစ်ချိန်ပထမဦးဆုံးရွေးကောက်တင်မြှောက်ခြင်းခံခဲ့ရတာမဟုတ်ဘဲသမ္မတ George H. Bush လက်ထက်ကဇန်နဝါရီလ2009ခုကနေ 2012 ခုအထိပထမအကြိမ်အောက်လွတ်တော်ဥက္ကဋ္ဌဖြစ်ရိကောက်တင်မြှောက်ခြင်းခံခဲ့ရသူလည်းဖြစ်ပါတယ်။အခုဒုတိယအကြိမ်အောက်လွတ်တော်ဥက္ကဋ္ဌရာဒူးဆက်ကံစဉ်ကြာသာပတိနေမှာပြောကြားခဲ့တဲ့မိကွန်းမှာတော့လွတ်တော်မှာအမျိုးသမီးအမတ်အရေးအတွက်တရားကျော်တဲ့အတွက်ကြောင့်ဒါဟာတမိုင်းတင်တဲ့အခါသမယလူသူကအခုလိုပြောခဲ့ပါတယ်။
I'm particularly proud to be a woman Speaker of the House of this Congress, which marks the 100th year of women.
Funny, let's see, look, don't you? I'm with me, all of the okra, piara. Take go, go, you are. A changaro, dineha, a mute midway, maybe a banquet, yashire, nitiabi, a tame mat, nit, pilubare. Tomorrow, aune, telodon, yas luma, a mute me, a mat, diajo, shivare.ဒါဟာသမိုင်းမှာအများဆုံးပဲဖြစ်ပါတယ်။ကျမတို့အနေနဲ့အရေးချင်းလဲပြည့်ဝကြလို့နိုင်ငံကတာဝန်ပေးအပ်တာကိုလည်းခံကြရတာဖြစ်တယ်လို့နန်စီပလိုစီကပြောသွားခဲ့တာဖြစ်ပါတယ်။ဒါပြင်ဒီလက်ရှိလွှတ်တော်မှာအမျိုးသမီးတွေသမိုင်းတင်ပိုများလာသလိုအာဖရိကနွယ်ဘွား၊အရှနွယ်ဘွား၊လက်တီနိုနွယ်ဘွား၊တိုင်းရင်းအင်ဒီယန်နွယ်ဘွားနဲ့မွတ်စလင်အမျိုးသမီးအမတ်တွေပြင် LGBT တို့လည်းပါဝင်လာကြောင့်မတူကွဲပြားမှုတွေရှိပေမဲ့လို့လည်းအပြန်အလှန်လေးစားပြီးနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်လှုပ်ဆောင်သွားမယ်လို့နန်စီပလိုစီကပြောခဲ့ပါတယ
် Our nation is at an historic moment. 2 months ago, the American people spoke and demanded a new dawn. They called upon the beauty of our constitution.
စမိုင်းတင်တဲ့ခါသမယရောက်ယူပါပြီ။လွန်ခဲ့တဲ့နှစ်လကအမေရိကန်နိုင်ငံသားတွေမဲပေးခဲ့ကြပြီးစမိုင်းစာမျက်နှာသစ်စတင်မှုတောင်းဆိုခဲ့ကြတာပါ။ကျမတို့နိုင်ငံရဲ့ဒီမိုကရေစီကိုကာကွယ်ဆောက်ရှောက်နိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေအရပြင်ပြန်အလှန်ထိန်းချုပ်တဲ့စနစ်ကိုလက်တွေ့အကောင့်ထဲပေါ်နိုင်ခဲ့ကြပါလေ။ကျမတို့ရဲ့ဥပဒေပြုလွှတ်တော်ဟာသမ္မတအပြင်တရားစီရင်ရေးစနစ်နဲ့ဒန်းတူလုပ်ပိုင်ခွင့်အနာရှိတာလည်းဖြစ်ပါလေ။လို့လဲနန်စီပလိုစီကပြောသွားခဲ့တာပါ။လက်ရှိမှာသမ္မတထရမ့်တောင်းတဲ့မက္ကဆီကိုတိုင်းကြီးတိဆောက်ဖို့ဒေါ်လာ5ဘီလီယံမရရှိတဲ့အတွက်ဘဟုအစိုးရစိတ်ပိုင်းပိတ်ရတဲ့အခြေအနေဟာတပတ်နီးပါးကြာလာပြီးဖြစ်တဲ့အတွက်ကြောင့်လေ Republican တွေကျူးဆိုးတဲ့လွှတ်တော်အပြင်တမရထရမ့်နဲ့ထိတ်တိုက်ရင်ဆိုင်ရပွေရှိတဲ့အတွက်ကြောင့်လေရှေ့မှာအကဲဆတ်မှုတွေရှိမှာမလွယ်ဘူးလို့လေသူကအခုလိုပြောခဲ့ပါတယ
် We have no illusions that our work will be easy and that all of us in this chamber will always agree
ကျမတို့ထပ်ဆောင်ရမယ့်တာဝန်ကလက်ရှိလိမ့်မယ်လို့ကျမတို့မထင်ထားပါဘူး။အလားတူလွှတ်တော်အမတ်တွေလည်းတဘောတည်းရှိကြလိမ့်မယ်လို့မယူဆပါဘူး။ကျမတို့အမြင်မတူကြပေမဲ့ကျမတို့တစ်ဖက်အမြင်ကိုလေးစားကြမှာဖြစ်တယ်လို့အမှန်ကိုလည်းလေးစားကြမှာဖြစ်ပါလေ။ကျမတို့အနေနဲ့သဘောထားအမြင်တွေကိုဘယ်ဘက်ကပဲလာလာအခြေအတင်ဆွေးနွေးကြမှာဖြစ်ပြီးကောင်းမွန်တဲ့အမြင်တွေကိုရှေ့ရှုဆောင်ရွက်သွားကြမှာပါ။ဒီစိတ်ဓာတ်နဲ့ကျမတို့ဒီမိုကရက်တွေဟာအထက်လွတ်တော်အသုံးစီရထားရေးဆိုင်ရာဥပဒေမူကြမ်းကိုအစိုးရပြန်ဖွင့်နိုင်ရေးအတွက်ဒီနေ့နှောင်းပိုင်းမှာပဲတင်သွင်းသွားဖို့ရှိတယ်လို့နန်စီပလိုစီကပြောသွားခဲ့တာပါအသက်88နှစ်အရွယ်မှာဒုတိယအကြိမ်နိုင်ငံမှာတတိယမြောက်ဩဇာအရှိဆုံးရာထူးမှာတာဝန်ထမ်းဆောင်လာခဲ့တဲ့နန်စီပလိုစီရဲ့ကျိုးပမှုဘဝတစ်စိတ်တစ်ပိုင်းကဘယ်လိုရှိပါသလဲနန်စီပလိုစီဟာ1940မလ26ရက်နေ့မှာမွေးဖွားခဲ့တာဖြစ်ပြီးအစပထမမှာသူဟာအင်တောင်ရှင်းနဲ့တာသမီ5ဦးတို့ကိုပြုစုပျိုးထောင်ရင်း1980ခုနှစ်မှာကယ်လီဖိုးနီးယားဒီမိုကရက်ပါတီဌာနချုပ်မှာဥက္ကဋ္ဌဖြစ်စေနာဝန်ထမ်းထမ်းဆောင်ခဲ့သူဖြစ်ပါတယ် Forbes Magazine နဲ့တွေ့ဆုံမေးမြန်းကမ်းမှာသူက
I was not really interested in the limelight at all while my children were still in schoolI was the chair of the California Democratic
Party. ကျမအနေနဲ့နာမည်ကြီးဖို့စိတ်ဝင်စားခဲ့ပါဘူး။ကျမကလေးတွေကြောင့်နေစဉ်ကျမက California Democratic Party ဥက္ကဋ္ဌဖြစ်စေတဝန်ထမ်းထမ်းဆောင်ခဲ့ပါတယ်။နောက်ကနေပြီးတခြားလူတွေကိုပံ့ပိုးပေးခဲ့တဲ့နေရာမှာရှိခဲ့တာပါလို့ Nancy Pelosi ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရေးလောကမှာ Nancy Pelosi တို့လွှတ်တော်အမတ်စားဖြစ်စဉ်ကအမျိုးသမီးအမတ်ဦးရေအတော်လေးနေပါပြီးနိုင်ငံရေးဟာအမျိုးသားတွေကြီးစိုးတဲ့လောကဖြစ်ခဲ့ပါတယ်ခုလိုအခြေအနေတွေအောက်မှာသူကလွှတ်တော်ရဲ့အမအနည်းစုခေါင်းဆောင်အပြင်အမအများစုခေါင်းဆောင်နေရာတွေမှာဒီမိုကရက်အမဥယျာဉ်အနည်းများလိုက်ဆောင်ရွက်ခွင့်ရခဲ့တဲ့အတွက်ကြောင့်လေသူဟာအောက်လွတ်တော်မှာဝါရင်ခေါင်းဆောင်မှုတက်တန်းရှိခဲ့သူပါအမေရိကန်နိုင်ငံရေးမှာအမျိုးသမီးတွေပါဝင်လာနိုင်ရေးနဲ့ပတ်သက်လို့သူက
Well we have to change that
And one of the things I say is if we reduce the role of money in politics,
ကျမတို့ဒီအခြေအနေကိုပြောင်းရပါလိမ့်မယ်။နိုင်ငံရေးနဲ့ငွေကိုဦးစားပေးတာတွေလျှော့ပြီးအချင်းချင်းတင်းမြပြေလည်အောင်ဆက်ဆံကြဖို့ဦးစားပေးတင်ပါတယ်။ဒါဆိုနိုင်ငံရေးမှာအမျိုးသမီးတွေပိုပါဝင်လာနိုင်ပြီးကျမတို့နိုင်ငံအတွက်စိတ်ကောင်းမှာပါ။အမျိုးသားတွေရုန်းကန်မှုနဲ့အမျိုးသမီးတွေရုန်းကန်မှုကမတူပါဘူး။အမျိုးသမီးတွေကိုလူတို့အကျိုးပြုလုပ်ငန်းတွေမှာပိုပါဝင်ဆောင်ရွက်ချင်ပါတယ
ပါဝင်ခွင့်ရရှိလိမ့်မယ်လို့ကျွန်မမျှော်လင့်ထားပါတယ်လို့ Nancy Pelosi ရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
် American နိုင်ငံရေးသမိုင်းမှာဒုတိယကြိမ်အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်တင်မြှောက်ခံခဲ့ရသူ Nancy Pelosi ရဲ့နိုင်ငံရေးလောကကျူးပတ်မှုတွေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်းကစူးစီးတင်ပြပေးထားတာကိုနားဆင်ခဲ့ရတာပါ။တော်တာရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တောက်ကြညာထုတ်လွှင့်ချက်အစီအစဉ်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့ဒီတစ်ပတ်တုဒ္ဒဆောင်နဲ့ American တခွင်အစီအစဉ်မှာမြန်မာနိုင်ငံကနေ Fulbright ပညာသင်ဆုရခဲ့သူမတ်ကြည်ပြချစ်စောရဲ့ပညာတော်သင်ဆုလျှောက်ခဲ့ရတဲ့အတွေ့အကြုံကိုကိုအောင်ကဆက်သွယ်မေးမြန်းတင်ဆက်ပေးထားတာကိုနားဆင်ရပါမယ်ရှင်။
1946ခုနှစ်ဩဂုတ်လ10ရက်နေ့မှာအမေရိကန်သမ္မတဟယ်ရီထရူမင်ကဖူဘရိုက်ဥပဒေကိုလက်မှတ်ရေးထိုးတည်ပြုခဲ့ပါတယ်။အာကန်ဆက်စ်ပြည်နယ်အထက်လွှတ်တော်မှာဂျေဝီလျံဖူဘရိုက်ကဒီဥပဒေကိုအဆိုပြုတည်နှင်းခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကြားပို့ပြီးတော့နားလည်မှုရှိလာအောင်နှစ်ဖက်နိုင်ငံကဆရာတွေ၊ပေါမော့ခတွေ၊အတက်ပညာရှင်၊အသိပညာရှင်၊ကျောင်းသားတွေအပြန်အလှန်တွားရောက်လေ့လာပြီးတော့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာအောင်ဒီအစီအစဉ်ကိုအကောင့်ထည့်ဖော်ဟာခြင်းဖြစ်တယ်လို့သူကဆိုပါတယ်။ဒုတိယကမ္ဘာစစ်လက်ကျန်ပစ္စည်းတွေကိုရောင်းချပြီးတော့ရရှိလာတဲ့ငွေတွေနဲ့ဒီပညာတော်သင်ဆုအစီအစဉ်ကိုစတင်အကောင့်ထည့်ဖော်ခဲ့တာပါ။နှစ်စဉ် Fulbright အစီအစဉ်ကနေအရေးအချင်းမီကျောင်းသားပေါင်း1300လောက်ကိုပညာတော်သင်ဆုကြီးထောက်ပံ့ပြီးတော့ဘွဲ့ရရှိအောင်နဲ့သူတေသနလုပ်ငန်းတွေအတွက်လည်းကူညီပါတယ်။အခုခါမှာ Fulbright အစီအစဉ်နဲ့နိုင်ငံပေါင်း184နိုင်ငံကအနုပညာရှင်တွေအပါအဝင်ပညာရှင်ပေါင်း2000နီးပါးကို American ပြည်ထောင်စုစီခေါ်ယူခဲ့ပြီးအမေရိကန်နိုင်ငံသားသတင်းကြော်ကလည်းနိုင်ငံရဲ့ခြားကိုတွားရောက်ခဲ့ပါတယ်။မြန်မာနိုင်ငံကနေ Fulbright ပညာတော်သင်ဆုရခဲ့သူမတ်ကြည်တာချစ်စောကတော့သူ့အနေနဲ့ပညာတော်သင်ဆုလျှောက်ခဲ့ရတဲ့အတွေ့အကြုံကိုအခုလိုစပြောပြပါရစေ
။မှပထမဆုံးလျှောက်တာကဒီ Political Science ကိုလျှောက်တာပါ။ဒါချင်တာလေဒီ Political Physics ကိုသွားချင်နေဆိုတော့ Political Science ကိုလျှောက်တယ်။ဒါပေမဲ့ကျမရဲ့အလုပ်က Politics နဲ့လုံးဝမဆိုင်တဲ့အလုပ်ဖြစ်နေပါတော့။မှ volunteer အလုပ်တွေလောက်တည်းရှိတဲ့အခါကျတော့အဲ့ဒီပထမတစ်ခေါက်မှာစူးချက်ထိခံရရဲ့မပါဘူးပေါ့နော်။ဒေတာပြန်ပြီးတော့ကိုယ့်ဘာသာကိုယ်လည်းပြန်သုံးတယ်ပြန်ပြီးတော့ပြင်ဆင်ပြီးတဲ့အခါကျတော့နောက်တစ်နှစ်တစ်ခေါက်ဆက်ပြန်လျှောက်ပါလေ။အဲ့ဒီအခါကျမှကျွန်မဘာလုပ်ချင်လဲဆိုတာကိုလည်းကျွန်မအဲ့ခါကျတော့ဒီ research လေးဆက်ဖြတ်ပြီးရေးရပေါ့နော်။ရေးပြီးတော့ဒေတာလျှောက်တဲ့အခါမှာတော့ဒုတိယတစ်ခေါက်ကျတော့ကျွန်မရသွားပါလေ။ကျွန်မသွားတက်တာကဒီpublic administration ပေါ့နော် master of public administration ကိုပတ်သက်ဖြစ်ပါတယ်။ဒီလိုအုပ်ချုပ်ရေးဘာသာရပ်ပါမြန်မာလိုကတော့ဒီအုပ်ချုပ်ရေးတယ်ပေါ့နော်ဟုတ
် Fulbright ဒီပညာတော်သင်ဆုအစီအစဉ်ကဟိုဘလို့ဘာသာရက်တွေကိုသင်ကြားဖို့အတွက်တို့ကအဓိကအကူအညီပေးလို့ရှိပါလဲ
ကောကောတော့ကျွန်တော်တို့ဒီတိုင်းပြည်ခွင့်ပေးပြီးအတွက်ပေါ့နော်တိုင်းပြည်ခွင့်ပေးပြီးအတွက်ဆိုပြီးတော့အများဆုံးပေးတာရှိရေးဒါပေမဲ့အခုနှစ်ပိုင်းမှာတော့တကယ်ကိုပေါ့နော်လိုအပ်တဲ့ဘာသာရက်တွေဥပမာအနည်းပညာပိုင်းနဲ့တွားနေလို့လည်းရှိပါလိမ့်အဲနောက်တစ်ခုကအင်္ဂလိပ်စာပိုင်းနဲ့တွားတာနောက်တစ်ခုကဒီ citation တွေနဲ့တွားတာ forest တွေနဲ့တွားတာတိတော့တွေနဲ့တွားတာအဲ့လိုမျိုးလေးရှိတယ်။အဲကျမတို့ဖြစ်ပြီးတော့ကတော့ဒီ public policy တို့ political science တို့ public administration တို့ပေါ့နော်ဒီပြည်အုပ်ချုပ်ရေးဒီပြည်မူဝါဒရေးရာနောက်တစ်ခါဒီပြည်ကျန်းမာရေးအဲ့ဒီ state အဘာဘာရက်ဒီကိုပေးတာများတယ
်။ဆိုတော့ဟိုအခုလိုမျိုးပေါ့လေဒီ scholarship ပေးရဆိုတော့အဓိကကဒီမဟာဘွဲ့အတွက်ပေါ့နော် master ဘွဲ့အတွက်ပဲပေးတာလား
။အဲ master အတွက်ပဲပေးပါလေ။အဲဒီမှာတော့ဒီတခြား program ပေါ့နော်ဒီ undergrad တို့ဘာလို့ဆိုရင်တခြား program လေးတွေရှိပါတယ်ဒီ American တန်ရုံးဒီ scholarship website တွေဒီ state department ရဲ့ website တွေမှာလည်းကြည့်လို့ရပါတယ် program ကတော့မြန်မာပြည်အတွက်က master ပဲပေးပါတယ်
ဟုတ်ကဲ့ဆိုတော့ဒီပေါ့လေ master ဘွဲ့အတွက်အခုလို့ပြီးတယ်ဆိုတော့ဟောသူကဟိုဘယ်နှစ်နှစ်စာလောက်အတွက်ပြီးပါလဲ
master ကပုံမှန်ကတစ်နှစ်တုန်းမဟုတ်နှစ်နှစ် program လေးပါဒါပ
အများဆုံးကတော့နှစ်နှစ်ပေါ့နော်နှစ်နှစ်သွားတက်ရတယ်အဲဒီမှာကတော့တစ်နှစ်ကျော်ကျန်ဆိုတော့တစ်နှစ်ပဲတက်တယ်အဲကျွန်တော်လူတွေပေါ့နော်တချို့လူတွေကတော့နှစ်နှစ်တက်ရတဲ့ပရိုဂရမ်တွေဆိုနှစ်နှစ်သက်ထားတယ်နောက်တစ်ခုကကြတော့ဒီ အဲဒီကြောင်းမှာဒီနာသင်ခွင့်ရခဲ့ပါတယ်အန်ဂျီအိုလောကဒီရထလူအဖွဲ့စီလောကကလာတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ဒီဒီအချုပ်ရေးပါမှာရက်ကိုယူတယ်တင်ရတဲ့အကြောင်းအရာတွေကလည်းဒီအချုပ်ရေးပိုင်းပတ်သက်ပြီးတော့အချုပ်ရေးပိုင်းနောက်တစ်ခါကျတော့ဒီအန်ဂျီအိုအပိုင်းတွေပေါ့နော်အဲ့ဒါတွေကိုလည်းတင်ခဲ့ရတယ်နောက်တစ်ခါကျတော့ဒီနိုင်ငံတကာပေါ့နော်နိုင်ငံတကာ ဆိုတော့ဒီဖူးပိုက်ပညာတော်သင်ဆုအစီအစဉ်ကတော့ဟိုအခုလိုပေါ့လေမြန်မာနိုင်ငံအပါဝင်တခြားဒီတိုင်းပြည်ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအရှိန်အဟုန်နဲ့ဆောင်ရွက်ဖို့ရှိနေတဲ့တိုင်းပြည်ရသူတွေကိုအဓိကပေးတာဆိုတော့ပညာတော်သင်ဆုအစီအစဉ်မှာပါဝင်ခဲ့ပြီးတဲ့နောက်မှာရောသူကဒီကိုယ့်ရဲ့နိုင်ငံကိုပြန်ပြီးတော့အကျိုးပြုဖို့ကိစ္စတွေဘာတွေနဲ့ပတ်သက်ပြီးတော့သူတ
ောက်ပြန်လာပြီးတော့နေပြီးတော့အလုပ်လုပ်ပေါ့နော်အလုပ်လုပ်ပြီးတော့မှUS ကိုပြန်သွားပြီးတော့ကျောင်းဆက်လေးရပါတယ်အရင်ဆုံးတော့ကိုတိုင်းစီကိုနှစ်နှစ်ပြန်လာရမယ်ဆိုပြီးတော့ပြောထားတာရှိပါတယ်ကျွန်တော်ကတော့တခြားဘာမှတော့ကန့်သက်ထားတာမရှိဘူးဒါပေမဲ့ဒီကိုကြောက်ရည်တော့နှစ်နှစ်ပြန်လာနေရမယ်ဆိုတဲ့ဟာမျိုးတော့ရှိကြတယ်
ဒီအစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ပေါ့လေကို့အတွက်ကောဘယ်လောက်အထိကို့နိုင်ငံအတွက်ကောအကျိုးဟိုရှိခဲ့ပါလဲဘယ်လောက်အထိကျေနပ်မှုရှိပါရဲ့လဲ
ကျမအများကြီးကျေနပ်ပါလေကျမကဘဝကကိုယ်တော်မှပြောင်းလဲသွားစေနိုင်တယ်ပေါ့နော်ပြောင်းလဲသွားစေနိုင်တယ်ဆိုတာကကျမဒီပထမလုံးမှာဆိုလို့ရှိရင်ဒီမူဝါဒရေးရာလေးနဲ့ပတ်သက်ပြီးတော့လုံးဝမသိပါဘူးကျမအရင်ဆုံးကလည်းဒီမူဝါဒရေးရာဆိုတာကိုဟိုဘာမှမသိခဲ့ဘူးပေါ့နော်ကျောင်းသားမတက်ချင်းတော့အဆင်ပြန်လာတဲ့အခါကျတော့အခုလောလောဆယ်မှာကျွန်တော်ကမူဝါဒပြည်ထောင်စုလုပ်ငန်းတွေလုပ်ပါတယ် public policy နဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်ပါတယ်ပြည်ထောင်စုလုပ်ငန်းတွေလုပ်တာပေါ့နော်တန်းစီကလည်းအတင်ကူကြောင်းကြီးဖြစ်သွားတယ်ပေါ့နော်အကြောင်းလည်းအများကြီးဖြစ်သွားတယ်အဲ့ဒီအချိန်မှာကျွန်တော်တို့ဟိုဒီပညာလေးသင်လာခဲ့တယ်ဒီကိုယ့်ရဲ့ပညာနဲ့ချက်ချက်ဒီအတိတ်တိုင်းမှာပြန်ပြီးတော့ဟောအတင်းချလို့ရတယ်ပေါ့နော်အတင်းချလို့ရတဲ့အတွက်ကြောင့်လည်းကျွန်တော်အရင်မို့ကျင်းနေမိပါတယ်
ဟုတ်ကဲ့ဆိုတော့မက်ကြီးပြည်ဒီဖူဘက်ပညာတော်တင်စုကိုဘယ်အချိန်နှီးမှာလျှောက်ရတာလဲဒီအစည်းအဝေးမှာလျှောက်ဖို့အတွက်ကဘယ်လိုတွေကြိုတင်ပြင်ဆင်ထားဖို့အကြံပေးကြမှာလဲ
သူတို့အမီလာနောက်ဆိုရင် announcement ထုတ်ပြီးတော့အခုဂျွန်ဂျူလိုင်အောက်တိုဘာဆိုရင်ကိုစပြီးတော့ကျွန်တော်တို့ဒီ application တင်တာတို့ interview လုပ်တာတို့အကုန်လုံးပြီးသွားပါပြီအဲ့တော့နိုဝင်ဘာလလောက်ဆိုရင်ကိုကို final ဖြစ်ပြီဆိုတာပေါ့နော်။ကျောင်းကြီး final ဖြစ်ပြီဆိုတာလည်းသိရပါတယ်။အဲ့ဒီတောက်လျှောက်ဒီမှာအောက်တိုဘာနိုဝင်ဘာဒီဇင်ဘာဆိုရင်အဲ့ဒါဆောင်းမွက်ရေးဖြည့်တဲ့အချိန်မှာတူဖော်တို့ GRE တို့ဖြည့်ရပါတယ်။ American Test တို့ရောအစားတူဖော်နဲ့ GRE ရမဖြစ်မနေလိုအပ်တယ်။အဲ့ဒါဆောင်းမွက်လို့တူဖော် GRE ရောဖြည့်ရပါတယ်။
ပြည်ညာတော်တင်စုရမတ်ကြီးပြချစ်စောကိုကိုအောင်ကဆက်တွယ်မေးမြန်းထားတာပါရှင်အခုတော့တိတ်ပန်တဲ့ဤပညာကဏ္ဍကိုအလှည့်ပေးကြအောင်ပါအစိုးရအပြောင်းလဲနှစ်နှစ်အတွင်းမြန်မာနိုင်ငံတိတ်ပန်တဲ့ဤပညာကဏ္ဍတိုးတက်မှုရှိပါသလားဆိုတဲ့အပေါ်မှာဂျပန်အန်နဝါဘူမိတိတ်ပန်တဲ့ဤပညာဌာနကဒေါက်တာမိုးကျော်သူနဲ့ဒေါက်ခင်မျိုးသက်တို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင်
အပြောင်းလဲဖြစ်လာတာနှစ်နှစ်ထဲရောက်လာခြင်းမှာမြန်မာနိုင်ငံတိုးတက်မှုရှိမရှိကို တနည်းတစ်ပုံတိုင်းတာနိုင်တဲ့ပေးကံတစ်ခုဖြစ်တဲ့သိပ္ပံနဲ့ဤပညာဇာတ်မှာတိုးတက်မှုရှိမရှိဆန်းစစ်ကြည့်ရအောင်ပါဂျပန်အန်နဝဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ကိုတင်ပြပေးပါရစေမြန်မာနိုင်ငံအတွင်းကူးပြောင်းရေးမှာသိပ္ပံနဲ့ဤပညာဂန္ဓာကိုမြင့်တင်ဖို့အတွက်အမြဲတိုက်တွန်းနေရှိတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်က2019ဇူလိုင်လထဲမှာဝါရှင်တန် DC မှာကျင်းပတဲ့ကမ္ဘာလုံးဆိုင်ရာစက်ရုံဤပညာပြိုင်ပွဲဝင်တဲ့နိုင်ငံပေါင်း159နိုင်ငံထဲမှာမြန်မာအင်ဂျင်နီယာလူငယ်အဖွဲ့ကအဆင့်6ရခဲ့ပြီးအာဆီယံနိုင်ငံတွေထဲမှာတော့ပထမရခဲ့တာမို့မြန်မာအလားအလာကိုအခုလိုဝမ်းပန်းတပါပြောကြားခဲ့ပါတယ်
It was a triumph of innovation and teamwork. It was an indication of our potential, of how we shall find the resources to overcome the challenges.
ဒါဟာတိကျမှုအတွက်ကြီးမားတဲ့အောင်ပွဲဖြစ်ပြီးအချင်းချင်းရိုင်းပြင်းတဲ့ဖွဲ့သားစိတ်တရှိတာကိုပြနေတယ်လို့မြန်မာနိုင်ငံင်းနဲ့အလားအလာဘက်လောက်ရှိတယ်။မြန်မာအတွင်းကူးပြောင်းကာလစိန်ခေါ်မှုတွေကိုကြော်ထွားနိုင်ဖို့အတွက်အရင်းမြစ်တွေကိုဘယ်လိုရှာရမလဲဆိုတာကိုတိကျောင်းပြနေတာလို့ပြောသွားတာပါ။ဒီလိုအလားအလာရှိတဲ့မြန်မာနိုင်ငံရဲ့သိပ္ပံနဲ့ဤပညာဂန္ဓာအတွက်လက်ရှိအခြေအနေကိုနိုင်ငံတကာပညာရှင်တွေနဲ့လက်တွဲပြီးဆောင်ရွက်နေတဲ့ဂျပန်အစိုးရအန်ဝါဘူမိသိပ္ပံနဲ့ဤပညာဌာနကမြန်မာဘူမိပညာရှင်ဒေါက်တာမိုးကျော်သူကဘယ်လိုမြင်ပါသလဲ
ဒီ2017ခုနှစ်22ခုနှစ်ကနေပြောင်းလဲလာတဲ့အခြေအနေဟာအရန်ကိုမြန်ပါလေကျွန်တော်ပြည်ပနဲ့ချီနေတဲ့အတိုင်းကိုကျွန်တော်ကိုနိုင်လေထဲထဲဝင်ဝင်ဝင်ကူပွင့်ပါတဲ့အခြေအနေလေးလည်းရှိပေမဲ့ဒီ2015ခုနှစ်2016ခုနှစ်ဧပြီလမှာအစိုးရပြောင်းလဲဖြစ်သွားတဲ့အချိန်မှာအပြောင်းလဲတွေတော်တော်များများရပ်သွားတဲ့အခြေအနေမျိုးလေးကျွန်တော်တွေ့လိုက်ရတယ်။တွေ့လိုက်တော့ကျွန်တော်လည်းပြောရရင်ပြည်ပနဲ့ကြည်လိုက်ရင်နည်းနည်းစိတ်ပြက်တာပေါ့။စိတ်ပြက်တဲ့ဆိုရင်မလဲဒါမြန်မာပြည်အနေနဲ့နိုင်ငံရေးပြောင်းလဲဆိုတာဒါမျိုးကအရန်ကိုအတွေ့အကြုံမရှိသေးတဲ့အခြေအနေကြောင့်ဖြစ်ပေမဲ့အခုဒီ2018ရွေးကောက်ပွဲအစိုးရတွေပြောင်းပြီးနှစ်နှစ်ကြာလာတဲ့အချိန်ပြန်ကြည့်လိုက်တဲ့ခါကျတိုးတက်မှုတွေအများကြီးကိုမြင်လာရတယ်။ဒါပေမဲ့အဲ့ဒါတွေကဘယ်လိုခေါ်မလဲတင်းစားရှင်းလင်းပွဲတွေပါနေမှာလဲကျွန်တော်မတွေ့ရတော့သီးသီးချာချာကြီးမသိနိုင်ဘူး။ကျွန်တော်ထဲထဲဝင်ဝင်ကြည့်လိုက်တော့မှပဲတွေ့ရတာပါ
တောင်ဝင်းယူကန်ကွယ်ဆောင်ရနေတဲ့အစိုးရတရရဲ့တရင်ဖြန့်ပြူးမှုအားနေတာဟာတိုးတက်မှုဘယ်လောက်ရှိနေလဲဆိုတာကိုတိုင်းတာဖို့အတွက်ခက်ခဲစေတာပါဒီလိုခက်ခဲတဲ့ကြားကပဲ2018ခုနှစ်အတွင်းမြင်သာတဲ့တိုးတက်မှုကလေးတွေရှိနေတယ်လို့ဆိုပါလေ
2018အတွက်အဓိကပြောရရင်တော့ကျွန်တော်ပြည်ထောင်စုနိုင်ငံတော်အဆင့်အခြေအနေမှာဒီကုလသမဂ္ဂကနေကြံခဲ့တဲ့နှစ်နှစ်2016ခုနှစ်ဇန်နဝါရီလတရနေ့ကနေစလိုက်တဲ့ SDG ဆိုတဲ့နိုင်ငံတွေရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီတဲ့ဖွံ့ဖြိုးတိုးတက်မှုပေါ့နော်Sustainable Development ဆိုတဲ့ SDG ဆိုတဲ့ဟာတွေနဲ့ပတ်သက်ပြီးမြန်မာပြည်မှာမသိတာပေမဲ့တကယ်ကိုအစိုးရအဖွဲ့အစည်းတွေမှာအားကျုံးမှန်တဲ့လုပ်နေတဲ့ဥစ္စာတွေရဲ့မြင်လာရပါတယ်အဓိကပထမပြောရရင်ဆိုရင်2018ကနေ2030ဒီကုလသမဂ္ဂရဲ့သတ်မှတ်ထားတဲ့နှစ်အတိုင်းပဲမြန်မာနိုင်ငံရဲ့ရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုစီမံကိန်းဆိုတဲ့ဟာကြီးကပေါ်လာပါတယ်မူပေါင်းလေးအဲ့ဒီမူပေါင်းလေးထဲမှာအဓိကပြောရရင်ကတော့ပန်းနိုင်နံပါတ်3ခုနံပါတ်3ပန်းနိုင်မှာအလုတ်ကိန်ဖန်တီးရေးနဲ့ပုဂ္ဂလိကကဏ္ဍဥဆောင်ပြီးဖွံ့ဖြိုးရေးဆိုတဲ့အပိုင်းမှာကဒီနိုင်ငံတော်အဖွဲ့အစည်းတွေကပုဂ္ဂလိကအဖွဲ့အစည်းတွေကတက္ကသိုလ်တွေရောအားလုံးကသုတေသနနဲ့ဤပညာမရှိဘဲနဲ့မလုပ်နိုင်ဘူးဆိုတဲ့အချက်ကိုအားလုံးလက်ခံပြီးတော့အဲ့ဒီမှာပူးတွဲလုပ်ကြဖို့ဆိုတဲ့ဟာရဲ့မူပေါင်းအသေးစိတ်တွေဆွဲထားပါခင်ဗျအ
ခုလိုနိုင်ငံတော်ပုဂ္ဂလိကနဲ့ပညာရှင်တွေလက်တွဲပြီးဆောင်ရွက်ဖို့အတွက်မူပေါင်းချနိုင်တာကြောင့်ဘလို့ထူးခြားလာနိုင်မှာပါလဲ
အဲ့ဒီ move on တွေအသေးစိတ်တွေပေါ်လာပြီဆိုရင်လာမယ့်နှစ်တွေမှာပေါ့နော်ဒီအောက်ခြေစီတက္ကသိုလ်တွေအောက်ခြေသုတေသနအဖွဲ့အစည်းတွေနိုင်ငံတကာလောက်ထိုင်နေပတ်သက်လို့စနစ်တကျတိုးတက်မှုလေးတွေမြင်လာမယ့်အပြင်ကိုဒီလိုပူးတွဲလုပ်တဲ့အခြေအနေတွေမှာဘယ်လိုဟာတွေကိုသတိထားရမလဲဘယ်လိုလုပ်ရမလဲဆိုတဲ့လမ်းညွှန်ချက်တွေပဲအသေးစိတ်လေးတွေမြင်လာရပါတယ်ခင်ဗျဒါရီကအခုချိန်ဒီမြန်မာနိုင်ငံပြောရရင်တော့ကျွန်တော်တို့တသက်ပါပဲဒီ1960လောက်ကတည်းကနေမရှိခဲ့ဘူးတဲ့လမ်းညွှန်ချက်လေးပါခင်ဗျကျွန်တော်နည်းနည်းလေးနောက်ကျောင်းပြန်သွားရမယ်ဆိုရင်ကတော့ဒီလက်ရှိဒီမြန်မာနိုင်ငံမှာသိပ္ပံနဲ့ဤပညာဘယ်လိုလုပ်လာခဲ့လဲဆိုတဲ့ဟာလေးကိုကျွန်တော်ခဏလေးပြန်ပြောခြင်းလဲဆိုရင်ကဒီ2016ခုနှစ်ဒီအစိုးရဖွဲ့အပြောင်းလဲဖြစ်တဲ့အချိန်မှာသိပ္ပံနဲ့ဤပညာဝန်ကြီးဌာနနဲ့ပညာရေးဝန်ကြီးဌာနကူကိုပေါင်းလိုက်တယ်ဒီဝန်ကြီးဌာနကူကမြန်မာနိုင်ငံရဲ့သုတေသနရဲ့တကယ့်အခြေခံအဖွဲ့အစည်းတွေပါဟိုကျမိုင်ဝန်ကြီးဌာနမှာဆေးသုတေသနသိပ္ပံရှိတာတို့တခြားဆက်မှုဥပမာဟိုသုတေသနရှိတာကြီးများမှန်မိမယ်အရေးအတွက်ရအတိုင်းတရားရောအရန်ကြီးကြီးတဲ့ဥစ္စာဒီဝင်းချန်တိုင်းနှစ်ခုပါဒီနှစ်ခုပေါင်းသွားပြီးရဲ့နောက်ပိုင်းမှာဖြစ်လာတဲ့ဥစ္စာကတော့ကောင်းတာပေါ့နော်ကောင်းတာအနေနဲ့ပြောရင်ကတော့ဒီတနိုင်ငံလုံးအတွက်ကိုကပ္ပအဆင့်အတန်းရှိတဲ့ဓာတ်ခွဲခန်းကြီးတစ်ခုဖြစ်လာတဲ့ကိစ္စရဲ့အဲ့ဓာတ်ခွဲခန်းကိုဒီညိုင်းဝင်းချန်နာကလူတွေအားလုံးကစိတ်တိုင်းကြဆိုပရခေါ်မလဲလွတ်လွတ်လပ်လပ်သုံးဆွဲခွင့်ရရှိသွားတဲ့အခြေအနေဖြစ်လာပြီးရဲ့နောက်မှာဘာဖြစ်လာလဲဆိုတော့ပို့ပြီးချဲ့ပြီးတော့ကျွန်တော်ကိုနိုင်တော်အံဩသွားတဲ့အချက်တစ်ခုကတော့စက်မှုလုပ်ငန်း SME ပေါ့နော်အလဲလက်အဆင့်ရှိတဲ့ဒီဆက်မှုလုပ်ငန်းကုမ္ပဏီတွေရောအစိုးရအဖွဲ့အစည်းတွေရောတက္ကသိုလ်တွေရောသုတေသနနဲ့ပတ်သက်တဲ့နည်းပညာတွေကိုအတိုင်းအတာအကန့်အသတ်ချက်မရှိဘဲနဲ့ဖလှယ်ပြီးတော့မှအဲ့ဒီနည်းပညာတွေသုံးပြီးတော့ဆက်မှုလုပ်ငန်းတွေကိုအားပေးဖို့ဆိုတဲ့ကိစ္စကကြံခဲ့တဲ့နှစ်နှစ်တည်းမှာတော်တော်လေးကိုတက်တက်ကြွကြွလှုပ်လာတာမြင်လာပါတယ်ကျွန်တော်ကိုနိုင်လေလေ
သိပ္ပံနဲ့နည်းပညာဆိုင်ရာမှာလွတ်လပ်စွာဖလှယ်ခွင့်ရခဲ့တာကနေဆက်မှုလုပ်ငန်းတွေအတွက်လမ်းပွင့်ခဲ့ရတာကပထမအချက်ပါနောက်တွေ့ရတဲ့တူးတက်မှုတွေကရောဘာတွေပါလဲ
SCG ရဲ့မူပေါင်းချနိုင်ရအပြင်ကိုနောက်ထပ်ထပ်ပြီးတော့လုပ်နိုင်တဲ့ဟာတွေကသိပ္ပံနည်းပညာနဲ့စမ်းသစ်တီထွင်မှုဥပဒေဆိုတဲ့အင်္ဂလိပ်လိုပြောရင် Science Technology and Innovation ဥပဒေဆိုတဲ့ဥပဒေက2018ခုနှစ်ဇွန်လမှာအတည်ပြုပြဋ္ဌာန်းနိုင်ခဲ့ပါတယ်ဆိုတော့ဒီဟာလည်းအရန်ကိုရေးကြည့်ပါတယ်ဘာလို့လဲဆိုတော့ဒီသိပ္ပံနည်းပညာစမ်းသစ်တီထွင်မှုတွေလှုပ်လာတဲ့အချိန်မှာရှိကလူကတီထွင်လာတဲ့ဥစ္စာနောက်လူတွေကခိုးယူလို့မရအောင်လုပ်တယ်လို့မျိုးတယောက်နဲ့တယောက်လေးစားမှုပုံမူတည်ပြီးတော့ရှိနေတဲ့ဟာတွေကိုလေးစားပြီးတော့မှလက်တွဲပြီးလုပ်ကြမယ်ဆိုတဲ့ဟာမျိုးကိုစနစ်တကျလုပ်သွားဖို့အတွက်ဖြစ်တဲ့အပြင်ကိုပြည်ပကလာပြီးရင်းနှီးမြှုပ်နှံသူတွေအတွက်လည်းဟောဒါမျိုးဥပဒေတွေရှိနေတဲ့ဒီနိုင်ငံစနစ်တကျလုပ်နေပါလားဆိုတဲ့ဟာမျိုးကိုမြင်နိုင်ဖို့အတွက်အရန်ကိုရေးကြည့်တာပါနောက်တစ်ခုကမြန်မာစိုက်ပျိုးရေးကဏ္ဍအတွက်မဟာဗျူဟာပေါ့နော်ဥတီချက်တွေဆိုပြီးတော့ကျွန်တော် target ကြီးတွေကိုလည်း2018ကနေ2023ခုနှစ်အတွက်အဲ့ဒါဆိုပြီးတော့လုပ်လို့ရတဲ့ဥစ္စာကထူးထူးခြားခြားပေါ့နော်ဒီသုတေသနနဲ့ဖွံ့ဖြိုးရေးလုပ်ငန်းမူပေါင်းနေနဲ့မြင်ရတာ၃ခုပါခင်ဗျာ
ဒါဆိုရင်2018ခုနှစ်ထဲမှာမြန်မာနိုင်ငံအတွက်ကသိပ္ပံနဲ့နည်းပညာဆိုင်ရာအခြေခံစပြီးတော့ဖွံ့ဖြိုးလာတယ်လို့ပြောလို့ရမှာလားရှင်
မှန်ပါတယ်ခင်ဗျာဒီအခြေခံမရှိဘဲနဲ့ကျွန်တော်တို့ကရှေ့ကိုဆက်ပြီးခုံပြန်တက်တယ်လို့ပြောလို့ဆိုတာကဘယ်လိုမှဖြစ်သွားရင်လည်းဘယုဒုက္ခပဲဖြစ်လာမှာပါဒါကြောင့်စနစ်တကျအပိုင်းမှာဒီဘိုင်းတွေကအရန်အရေးကြီးတဲ့အတွက်ကြောင့်ဒီမူပေါင်းတွေဖြစ်သွားပြီဆိုရင်ဒီမူပေါင်းတွေကတကယ်အောက်ခြေအဖွဲ့အစည်းတွေတကယ်လက်ရှိလုပ်နေသူတည်တည်တွေအားလုံးတဲ့ကိုစိတ်ဝင်သွားဖို့ကဒီရှေ့ဆက်ပြီးဖြစ်လာမယ့်အပိုင်းတွေလို့ကျွန်တော်မြင်ပါတယ်
အခုလိုအခြေခံရလာတဲ့မြန်မာသိပ္ပံနည်းပညာကဏ္ဍရဲ့အနာဂတ်နဲ့လိုအပ်နေတာတွေကိုနောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ကြပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါတော့
ဒေါက်ခင်မျိုးတက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါVOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းညင်ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်ပါတယ်။စာလိုက်ကတဆင့်ဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုင်းတက်တာအမှတ် 855 ရန်ကုန်ဗဟုစာတိုင်းကြီးရန်ကုန်မြို့ကိုပေးပို့ဆက်သွယ်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
။အမေရိကန်ဆူရလုပ်ငန်းတချို့ရပ်ဆိုင်ထားတာသတင်းနှစ်ပတ်ပြည့်လာပြီဖြစ်တဲ့အတွက်အဆုံးသတ်နိုင်ဖို့တမန်တော်နဲ့ထရန့်နဲ့လွှတ်တော်ခေါင်းဆောင်တွေဒီနေ့မနေ့ထပ်မံတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်။တိုက်ခတ်ဒီမိုကရက်တစ်ဦးဆောင်တဲ့လွှတ်တော်သစ်ဂျန်သစ်စာဂျေဆုတာဝန်ယူပြီးနောက်တစ်နေ့မှာပဲထပ်မံတွေ့ဆုံဖို့အစီအစဉ်ထားတာပါ။ကွန်ဂရက်ဆိုင်ရာတင်မမှုတွေဖြစ်နေတဲ့တရုတ်နဲ့အမေရိကန်ကြားရှစ်သင်းပတ်တဲ့ဆွေးနွေးမယ်ဆိုတဲ့သတင်းတွေကြောင့်အာရှနဲ့ဥရောပအစုရှယ်ယာစည်းတွေပြန်တက်လာပါတယ်။အပက်အမေရိကန်နည်းပညာကုမ္ပဏီကြီးရဲ့ဝင်ငွေကျဆင်းမှုနဲ့ကျူတင်ဝင်ငွေခန့်မှန်းချက်ကလည်းအားမကောင်းခဲ့တဲ့အတွက်ဒီနေ့တောက်ချာနေအစုရှယ်ယာစည်းကိုစပ်ပွင့်ချိန်မှာတော့ဈေးတွေကျဆင်းနေတာပါ။အငြင်းသာအမေရိကန် Marine တပ်ဖွဲ့ဟောင်းလည်းဖြစ်အမေရိကန်နဲ့ British နှစ်နိုင်ငံသားတူလည်းဖြစ်တဲ့ Paul ဝီလန်ကိုရုရှားနိုင်ငံမှာရှုံမှုနဲ့ဖမ်းဆီးထားတဲ့ပေါ်အလွန်မင်းဆိုးရင်တဲ့အကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျယ်မီဟန်ကဒီနေ့ပဲပြောလိုက်ပါတယ်။တန်မန်ရေးရအသာစီးရောင်လူတွေကိုအသုံးမချတဲ့အကြောင်းလဲရုရှားနိုင်ငံကိုသတိပေးပြောဆိုခဲ့တာပါ။ပါပတ်ပူဝဲမွန်နဲ့ဒီနေ့တိုင်းနိုင်ငံတောင်ပိုင်းကုန်းလင်းပိုင်းကိုဝင်ရောက်လာရမှာမောတိချန်စွာရွာသွန်းပြီးလေပြင်းတွေတက်ခတ်နေတယ်လို့ပြည်လည်မှာလဲလိုင်းချီနေပါတယ်။နှစ်ပေါင်း30အတွင်းအစိုးဆုံးဖြစ်မယ်လို့ခန့်မှန်းထားတဲ့မွန်လဲဟာဒေသဆန္ဒရှင်မွန်လဲ 7:45 မိနစ်မှာနှာခေါင်းစီတမရက်ပြည်နယ်ကိုဝင်ရောက်လာတာဖြစ်တဲ့အကြောင်းလဲထိုင်းနိုင်ငံမိုးလေဝသဌာနကပြောဆိုထားပါတယ်။ပါပဲမွန်လဲဟာမနက်ဖြန်မှာအားပြောလိမ့်မယ်လို့ခန့်မှန်းထားပေမဲ့အင်းကြီးချင်းမြန်မာနိုင်ငံကဒေသတော်တော်များမှာမိုးဆက်လက်ရွာသွန်းနေတဲ့အကြောင်းလဲမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီနေ့မှာပဲသတင်းထုတ်ပြန်ထားပါတယ်။ပြည်နယ်ပြည်မှာလဲမိုးဆက်လေပြင်းနဲ့လိုင်းလေတွေကြီးထန်တဲ့အကြောင်းသတိပေးထားတာပါ။
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ဒီကနေ့တောက်ကြညာ VOA အစီအစဉ်တွေကိုလိုင်းတိုမီတာ1925နဲ့32တို့ကနေထုတ်လင်းပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးရွှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသတင်းအောင်ပါThank you.
This program has come to you from the Voice of America, Washington.